Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flying Nomida 31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ညအတွက်စီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အနေနဲ့မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေပြောင်းလဲအောင်လုပ်ဖို့အချိန်တန်ပြီလို့ပြောပါတယ်။အာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတွေအရေးကြားဝင်မဆွတ်ဖက်ရေးမူဝါဒကိုပြန်ပြင်ဖို့လိုအပ်ပြီလို့လည်းမလေးရှားနိုင်ငံသားဝန်ကြီးကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့မြန်မာအရေးတန်တမာရေးနှိမ့်လိုက်ရပုံမှုဖိအားပေးလှုပ်ဆောင်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေမှာတော့စစ်ကောင်စီကသတင်းကျုပ်အထိမ်းမှန်နဲ့လူငယ်ချမ်းသာတွင်ပေးမယ်လို့ပြောထားတဲ့အရေးအတွက်ထက်အခုလွတ်လာတဲ့သူအရေးအတွက်ကဒီကနေ့အထိနည်းနေစေဖြစ်ပါတယ
်သုံးပုံပုံရင်တပုံလောက်ကျန်သေးတယ်ပေါ့နော်ဘာကြောင့်သူတွေကကျန်နေလဲဆိုတော့ဒီလူတွေကလွတ်လိုက်ဒီလူတွေကချမ်းသာလိုက်ဆိုတဲ့အဲ့လိုမျိုးလွတ်တာရှိတယ်လို့ပြောတယ်ကျန်ခဲ့တဲ့သူတွေကတော့ကျမကောင်းစွာနဲ့အဲ့လိုဖယ်လိုက်တဲ့တဲ့ကိုပါတယ်မ
ရှင်းနေတူပြပြပေးသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်တနင်္လာရီတိုင်းဒဝယ်မြို့မှာတော့ NND တိုင်းရုံးပောက်ကွဲမှုဖြစ်ပြီးတော့နှစ်ထပ်အဆောက်အဦတစ်ခုလုံးပြိုကျပျက်စီးပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့မှာတော့အေးအေးနဲ့ဆက်ဆက်တယ်ဆိုပြီးစစ်တပ်ကဖမ်းသွားတဲ့တင်းမရွာသား18ဦးရဲ့တရင်အစနာပြောင်းနေစေဖြစ်ပါတယ်စင်ကာပူမြန်မာတန်ရုံးမှာတော့ passport တက်တန်းတိုးဖို့အခက်တွေ့နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေမကြခင်နားဆင်ရမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးကြပါလိမ့်မယ်ရှင
်မေဂန်ပြည်တော်စုဟာမြန်မာစစ်ကောင်စီရဲ့လုပ်ရက်တွေပြောင်းလဲအောင်နောက်ထပ်စီးပွားရေးရဘလို့ဖိအားပေးထပ်လှုပ်ဆောင်မလဲဆိုတာစဉ်းစားနေရတဲ့အလဲအပြောင်းကာလတစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနအတမင်ကန်Derek Chulega ပြောပါတယ
် But at the same time the situation is getting worse inside Burma both from a humanitarian point of view from a security point of view in terms of the economy
မြန်မာနိုင်ငံတွင်းကအခြေအနေတွေဟာလူသားချင်းစာနာထောက်ထားမှုဘက်ကရောလုံခြုံရေးအရာပါဆိုးဝါးလာနေပြီးစီးပွားရေးနဲ့နိုင်ငံရေးမှာတိုးတက်မှုနည်းနေပါတယ်ကျွန်တော်နဲ့ကျွန်တော်အဖွဲ့ဒီကိုလာရတဲ့အကြောင်းအရင်းကိုကဒေတာတွင်းမှာရှိတဲ့လုပ်ဖို့ကိမ်းပဲတွေနဲ့တိုင်ပင်ပြီးကျွန်တော်တို့လိုချင်တဲ့ပန်းနံကိုရောက်အောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာတိုင်ပင်ကြဖို့ဖြစ်ပါတယ်လို့ပြောတော့တာပါအမေရိကန်နိုင်ငံသားရေးဌာနရဲ့မူဝါဒရေးရာတိုင်ပင်ခံဖြစ်တဲ့ Derek Chulega ဟာဘရူနဲနိုင်ငံမှာကျင်းပမဲ့အာဆီယံအစည်းအဝေးမစခင်ထိုင်းနဲ့စင်ကာပူတို့ကိုတွားရောက်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံကိုရောက်လာတဲ့အချိန်မှာပြောလိုက်တာပါဒါပြင်စင်ကာပူဟာမြန်မာစစ်ကောင်းဆောင်တွေငွေထုတ်ငွေသွင်းလောက်ရခက်ခဲအောင်ဖိအားပေးလှုပ်ဆောင်နိုင်တဲ့အခွင့်အလမ်းရှိကြောင်းလဲ Derek Chulega ကပြောပါတယ်။လာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်လိုက်တဲ့တာရကဟာနိုင်ငံတကာရဲ့ဖိအားပေးမှုထိရောက်မှုရှိတယ်ဆိုတာကိုပြသလိုက်တာဖြစ်ကြောင်းလဲသူကပြောပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကြောင့်စစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဖို့အာဆီယံအရှိတောင်အာရှနိုင်ငံတွေကမကြခင်ကဆုံးဖြတ်လိုက်တာကြောင့်လဲကျင်းပမဲ့ဒေတာရင်းထိပ်သီးဆွေးနွေးပွဲဟာမြန်မာနိုင်ငံအရေးကိစ္စအဓိကလွှမ်းမိုးဖို့ရှိနေပါတယ်ဒီတော့တွင် Washington DC အခြေစိုက် International Republican Institute IRI ကဒီနေ့အတွင်းပြတ်တဲ့လူခွင့်ရေးစုကိုရယူဖို့ Washington DC မြို့ကိုရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းနဲ့ American ဒုတိယနိုင်ငံခြားရေးဝန်ကြီး Wendy Sharma တို့အောက်တိုဘာလ19ရက်နေ့က American နိုင်ငံခြားရေးဌာနမှတွေ့ဆုံခဲ့ကြပြီးတော့မြန်မာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့လက်ထောက်ဝန်ကြီး Sharma ကသူမရဲ့ Facebook လူမှုကွန်မြူနတီစာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေဆိုးဝါးလာတာမို့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN အနေနဲ့ဆယ်စုနှစ်ချီပြီးတော့ကျင့်သုံးလာခဲ့တဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မစုပ်ရေးမူဝါဒပေါ်မှာပြန်ပြီးတော့တုံ့တက်တဲ့လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်မြန်မာပြည်ရေးဟာပြည်တွင်းနဲ့ဒေသတွင်းပေါ်မှာတည်ရောက်မှုရှိနေတာမို့ကျန်တဲ့ ASEAN 9နိုင်ငံရဲ့စိုးရိမ်မှုကိုလည်းအတိမတ်ပြုတဲ့လို့ဒီကနေ့လှုပ်တဲ့မြန်မာလူအခွင့်အရေးဆိုင်ရာ online ဆွေးနွေးပွဲတစ်ခုအတွင်းမှာမလေးရှားနိုင်ငံရဲ့ဝန်ကြီးဆဖူဒင်အဗ်ဒူလာကပြောသွားပါတယ်အာဆီယံအနေနဲ့လက်ရှိကံကြွယ်ဖြည့်ရှင်းနေရတဲ့ကိစ္စရပ်တွေကိုရှောင်လွှဲတဲ့အနေနဲ့ဝင်မစုပ်ရေးမူဝါဒကိုဒိုင်းတစ်ခုအနေနဲ့အသုံးမပြုနိုင်ဘူးဆိုတဲ့အချက်ကိုလည်းဝန်ကြီးအဗ်ဒူလာကထည့်သွင်းပြောကြားသွားပါတယ်။အဲ့ဒီဝင်မစုပ်ရေးမူဝါဒကအာဆီယံကိုလျင်မြန်ထိရောက်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်ကြမရှိတော့တဲ့အခြေအနေကိုရောက်သွားစေခဲ့တယ်လို့လည်းဝန်ကြီးအဗ်ဒူလာကဆိုပါတယ်။ဒါကြောင့်အာဆီယံအနေနဲ့အပြုသဘောဆောင်ဆက်သွယ်တဲ့ဒါမှမဟုတ်ရင်လစ်လူရှူပြတ်ပြတ်မထားပဲကံကြွယ်ဆောင်ရွက်တဲ့မူဝါဒ တစ်တစ်ခုကိုချမှတ်တဲ့တယ်လို့လည်းဝန်ကြီးအဗ္ဒူလာကအဆိုပြုပြောခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရဲ့အကောင့်တွေပေါ်ရေးတိုးတက်မှုမရှိတဲ့ပေါ်တုတ်ပြန်တဲ့အနေနဲ့မကြာခင်ကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာစစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဖို့အာဆီယံဘက်ကပြီးခဲ့တဲ့တောက်ကြနေ့ကဆုံးဖြတ်ခဲ့တာပါ။အဲ့ဒီအစားနိုင်ငံရေးပိုင်းကမဟုတ်တဲ့ပုဂ္ဂိုလ်တဦးသာဖိတ်မယ်လို့လည်းဆုံးဖြတ်ထားပါတယ်။ဒီလိုဆုံးဖြတ်ချက်မျိုးဟာအာဆီယံအတွက်ရှားရှားပါးပါဖြစ်ပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူကတော့အာဆီယံရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဥရောပတို့ရဲ့ပြပစွပ်ဖတ်မှုအဖြစ်ပြစ်တင်ပြောဆိုတာပါခင်ဗျာ
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြစ်ပကတွေပြည်လဲရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့တန်တပန်ရေးအရပုံမူဖိအားပေးလှုပ်ဆောင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောကြားလိုက်ကြပါတယ်ဖေဖော်ဝါရီရဲ့နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ဘာသာရေးနဲ့တခြားလွတ်လပ်ခွင့်တွေချိုးဖောက်ခံရတဲ့ကိစ္စတွေကိုအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အနေနဲ့အလေးပေးဆောင်ရွက်ပေးဖို့အောက်တိုဘာ20ရက်ဗုဒ္ဓနေ့ရက်စွဲနဲ့လူခွင့်ရေးအဖွဲ့စီပေါင်း68ဖွဲ့နဲ့လူပုဂ္ဂိုလ်15ဦးတို့ကလက်မှတ်ရေးထိုးပြီးတောင်းဆိုထားကြတာပါလက်မှတ်ထိုးတဲ့အထက်ပါဝင်တဲ့ Christian Solidarity Worldwide နဲ့ Christian Freedom International အဖွဲ့တို့ကလည်းပြည်တွင်းနေရစွန့်ခွာထွက်ပြေးနေကြရတဲ့တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအတွက်နိုင်ငံတကာအသံဝိုင်းကလူသားချင်းစာနာမှုအကူအညီတွေတိုးမြင့်ကူညီပေးကြဖို့တိုက်တွန်းထားပါတယ်မြန်မာစစ်တပ်ဟာဆီယနာသိမ်းမှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးကျဆင်းမှုတွေကိုအာရုံလွှဲပြောင်းမှုစူးစမ်းတဲ့အနေနဲ့ဗုဒ္ဓဘာသာတွေနဲ့တခြားဘာသာကွဲတွေအကြားအမုန်းတရားတိုးပွားလာအောင်ဝါဒဖြန့်ပြောဆိုမှုတွေရှိလာနိုင်တဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းလဲလူခွင့်ရေးအဖွဲ့တွေရေးသားထားတဲ့စာရဲမှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမက်ကြီးသောမတ်စ်ဖိုင်တာကမြန်မာပြည်သူတွေအတွက်သတင်းကျွတ်ဆုတောင်းစကားကိုသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်သတင်းကျုပ်ကာလအတွင်းမြန်မာပြည်သူတွေအခက်အခဲတွေရင်ဆိုင်နေရကြောင်းဖော်ပြထားပြီးမြန်မာပြည်သူတွေတောင်းဆိုနေတဲ့အတိုင်းငြိမ်းချမ်းမှုနဲ့တာယာဝပြောမှုတွေရရှိပါစေလို့ဆုတောင်းပေးလာပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဘေးနဲ့ပြည်တွင်းပဋိပက္ခမျိုးစုံရင်ဆိုင်နေရချိန်မှာတန်မတ်ကြီးကအခုလိုဆုတောင်းစကားပြောကြားပေးခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကမြန်မာနိုင်ငံကိုအသက်ရောက်ရှိလာတဲ့တန်ယုံအကြီးကဲဒဗလင်ကလည်းမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကြောင့်အသက်ဆုံးရှုံးခဲ့ရသူတွေကိုဂုဏ်ပြုထားတဲ့အမေရိကန်တန်ယုံအတွင်းကြားဆုံးမြန်မာပြည်ကကြာဆုံးသူများအမှတ်တရအထိမ်းမဲ့နေရာမှာဂုံပြုမှုပြုလုပ်ခဲ့ပါသေးတယ်။တန်ယုံအတွင်းအထိမ်းမဲ့နေရာမှာကြောက်တုံပေါင်းထောက်သုံးအကျော်ကိုထားရှိထားပြီးကြောက်တုံတုံးစီဟာကြာဆုံးခဲ့ရသူတဦးချင်းကိုကိုစားပြုပါတယ်လို့လည်းတန်ယုံ Facebook စာမျက်နှာမှာဖော်ပြပါရှိပါတယ်။မြန်မာနိုင်ငံမှာရှိတဲ့ American တန်ယုံဟာဆက်အာဏာသိမ်းပြီးနောက်ပိုင်းမှာအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ကြောင်းနဲ့ဒီမိုကရေစီရေးလှော်လာသူတွေကိုထောက်ခံကြောင်းမကြာခဏဖော်ပြလေးရှိပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေပြီးတော့ဂျာတာပတိနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကိုဗစ် -19 တက်တရလိုင်းတန်ခံရဆဲဖြစ်တဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတက်ခွဲဆန်းသတ်မှုပေါင်း 13,805 ခုကိုပြုလုပ်ခဲ့တာမှာ638ဦးမှာရောဂါပိုးကူးစက်နေတာတွေ့ခဲ့ရတယ်လို့စစ်ကောင်စီကျန်းမာရေးဌာနကည7နာရီမှာသတင်းထုတ်ပြန်ပါတယ်လွန်ခဲ့တဲ့24နှစ်အတွင်းစစ်ဆေးမှုတွေအရပိုးတွေ့ရခိုင်နှုန်းဟာ 4.600900ရာခိုင်နှုန်းရှိကြောင်းကျန်းမာရေးဌာနကတရားဝင်ထုတ်ပြန်တာကြောင့်ဒါဟာကိုဗစ်တက်တရလိုင်းစတင်တဲ့အချိန်ကစလို့ပထမဆုံးအကြိမ်အဖြစ်နဲ့900ခိုင်နှုန်းအောက်ကိုရော့ကျသွားတာဖြစ်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းသေဆုံးသူ22ဦးရှိခဲ့ပြီးစုစုပေါင်းသေဆုံးသူ 18,465 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးဆိုင်ရာကြွန့်ကျင်သူတွေနဲ့ပရာဟိတလူမှုကွန်ရက်အသင်းတွေကတော့မြန်မာနိုင်ငံမှာအမှန်တကယ်ပိုးကူးဆက်သူနဲ့တည်ဆုံသူအရေးအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်တဲ့စည်းရုံးတဲ့ပုံများနိုင်ကြောင်းသုံးသပ်ပြောဆိုကြပါတယ်မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုကျန်းမာရေးဌာနကဥဆောင်ပြီးလုပ်ပေးနေတာမှာအခုချိန်ကြီးကာကွယ်ဆေး12တန်းကိုထိုးပေးခဲ့တာမှာကာကွယ်ဆေး2ကြိမ်ထိုးပြီးသူက 4.68 တန်းနဲ့ကာကွယ်ဆေးပထမအကြိမ်ထိုးပြီးသူကတော့ 9.31 တန်းရှိသွားပြီဖြစ်ကြောင်းကျန်းမာရေးဌာနကမနေ့အောက်တိုဘာလ20ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
အဲဒီနိုင်ငံမှာဒီကနေ့ဒီဆိုရင်ကိုဗစ်ကာကွယ်ဆေးအရေးအတွက်စုစုပေါင်းတန်းတစ်ထောင်အထိထိုးပေးပြီးဖြစ်ပါပြီ။အိန္ဒိယတရုတ်နိုင်ငံပြီးရင်ကိုဗစ်ကာကွယ်ဆေးအရေးအတွက်တန်းတစ်ထောင်ပြည့်ထိုးတဲ့ဒုတိယနိုင်ငံဖြစ်ပါတယ်။အခုတစ်ခါမှာတော့အိန္ဒိယရဲ့သိပ္ပံပညာနဲ့တီထွင်ကြံစားမှုကိုမြောက်ဝါထွန်းထွန်းတွေ့မြင်ကြရပြီလို့ဝန်ကြီးချုပ်နာရင်ဒရာမိုဒီကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။သို့ပေမဲ့လည်းအိန္ဒိယဟာသူ့နိုင်ငံလူဦးရေ30ရာခိုင်နှုန်းကကာကွယ်ဆေးအပြည့်အဝထိုးပေးပြီးသားပြီး စစ်တလုံးမဲ့ထိုးအားသူတန်ပေါင်းများစွာလည်းရှိနေပါသေးတယ်။ရုရှားနိုင်ငံမှာတော့ကိုဗစ်ရောဂါကြောင့်တေဆုံကူးစက်သူတွေမြင့်တက်လျက်ရှိပါတယ်။ကပ်ပေးစတင်ကလေးကနေ့စဉ်ကူးစက်တေဆုံမှုနှုန်းအမြင့်ဆုံးကိုရောက်လာတာမို့မြို့တော်မော်စကိုကတာဝန်ရှိသူတွေဟာစားတော့ဆိုင်တွေနဲ့တခြားဆိုင်တွေကိုပါကန့်သတ်မှုအသစ်တွေကိုအခုလောက်ကုန်ပိုင်းအထိချမှတ်ဖို့စီစဉ်နေပါတယ်။အဆိုအရကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့သတင်းပေးပို့ချက်အရပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူ36,000ကျော်ရှိပြီးတေဆုံသူ1,036ဦးရှိခဲ့ပါတယ်။ရုရှားနိုင်ငံမှာကပ်ဘေးစတင်ကလေးကစုစုပေါင်းတည်ဆုံသူ2,200ကျော်ရှိတာမို့ဥရောပမှာအများဆုံးလည်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကတော့အခုလကုန်ပိုင်းကနေနောက်ထပ်ရက်သက်သက်ပတ်တိတပတ်တိတိုးပြီးတော့အလုံးမစင်ကြဘူးအမိန့်ထုတ်ပြန်တော့ပါတယ်ခင်ဗျာ
။ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဒီကနေ့ဘရပ်ဆဲလ်မြို့မှာတွေ့ဆုံပြီးထိပ်သီးဆွေးနွေးကျင်းပဖို့ရှိနေတာမှာလောင်စာဆီစဉ်နှုန်းဥရုယာတီပြောင်းလဲမှုကိစ္စနဲ့ COVID-19 အရေးကိစ္စတွေကိုဦးစားပေးဆွေးနွေးကြမှာဖြစ်ပါတယ်။လောင်စာဆီအရေးမှာတော့မကြတဲ့ခင်ကလောင်စာဆီစည်းတွေတက်ခဲ့တာကိုကာမိဖို့အတွက်နိုင်ငံတနိုင်ငံချင်းစီကရေရိုအခွန်ရှော့ကောက်ခံခြင်းကအလုံးမဖြစ်ဘူးဆိုတာနဲ့ EU တစ်ခုလုံးအတွင်းလောင်စာဆီနဲ့ဆိုင်တဲ့ပြည်ပင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လုံမလို့စတာတွေနဲ့ပတ်သက်လို့ခေါင်းဆောင်တွေအကြားသဘောထားကွဲပြားမှုတွေရှိနေပါတယ်။ EU ကလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့ဥရောပကော်မရှင်နာဥက္ကဋ္ဌအဆူလာဗန်ဒယ်လီယန်ကအခုလိုရှင်းပြပါတယ်
။ Our priority is to give relief to vulnerable families and businesses.
EU အနေနဲ့အခက်အခဲနဲ့ရင်ဆိုင်နေရတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဦးစားပေးကူညီပေးဖို့ဖြစ်ပါတယ်။တချို့ကိစ္စတွေကိုလက်ရှိ EU ရဲ့ဥပဒေအောက်မှာအလင်းအမြန်လှုပ်ဆောင်နိုင်ပါတယ်။အဲ့ဒီထက်မှာ SME အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေနဲ့မိသားစုတွေကိုအစိုးရကကူညီပေးတာ၊စားသုံးသူတွေကိုပြစ်မှတ်ထားကူညီပေးတာ၊အခွန်ကောက်ခံမှုရှော့ချပေးတာတွေပါဝင်ပါတယ်လို့ပြောထားတာပါ။ EU အနေနဲ့ဥရုယာတီပြောင်းလဲမှုနဲ့ဆိုင်တဲ့မူဝါဒတွေကစားသုံးသူတွေအတွက်ဝန်ထုပ်ဝန်ပိုးဖြစ်စေနိုင်တာကြောင့် EU ရဲ့လှုပ်ဆောင်ချက်တွေကိုပြည်သူတွေကကန့်ကွက်နိုင်တဲ့အတွက်အဲ့ဒီအစီအစဉ်ကိုအချိန်ဆွဲထားတဲ့ကြောင်းထိပ်သီးဆွေးနွေးပွဲမကျင်းပခင်တခြားနိုင်ငံတွေကိုဖြန့်ဝေတဲ့စာတမ်းမှာပိုလန်နိုင်ငံကတောင်းဆိုထားပါတယ်ခင်ဗျာ
Facebook ကနာမည်ပြောင်းမယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်မှာဒါဟာမကြာခင်ကဖြစ်ခဲ့တဲ့အရှုပ်ထွေးအငင်းပွားမှုတွေကနေအာရုံလွဲဖို့ကြိုးစားတာဖြစ်နိုင်တယ်လို့ဝေဖန်သူတွေကပြောကြပါတယ် Facebook ကိုလူမှုဆက်သွယ်ရေးမီဒီယာကူထက်တာလွန်အောင်လုပ်ဖို့ရည်ရွယ်ထားတယ်လို့ The Verge Online Media ကရေးသားတာကိုအတည်ပြုဖို့ Facebook ကငြင်းခဲ့ပါတယ်The Real Facebook Oversight Board လို့ခေါ်တဲ့တက်ကြွလှုပ်ရှားသူအုပ်စုတစ်ခုကတော့ဆေးရွက်ကြီးနဲ့ရေနံကုမ္ပဏီလိုပဲလူတွေကိုအာယုံပြောင်းမှုအတွက်နာမည်ပြောင်းနေတာလို့သတိပေးထားပါတယ်ခင်ဗျာ
ထိတ်တရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတဲ့အပေါ်မှာစန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူနိုင်ငံရေးအကျဉ်းသားတချို့ဒီကနေ့အောက်တိုဘာလ21ရက်မှာလဲပြန်လွတ်မြောက်လာကြပါတယ်။ဒီနေ့လွတ်လာတဲ့သူအများစုကတော့အမျိုးသမီးတွေဖြစ်ပါတယ်။စစ်ကောင်စီကသတင်းကြွအထိမ့်မဲ့လူငယ်တပ်သားခွင့်ပေးမယ်လို့ပြောထားတဲ့အရေးအတွက်ထက်လွတ်လာတဲ့သူအရေးအတွက်ကဒီကနေ့ထိနည်းနေသေးတာကြောင့်မနှက်ဖြန်မှလဲဆက်လွတ်ပေးနိုင်တယ်လို့ရှေ့နေတွေကခန့်မှန်းပါတယ်။ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်။စစ်ကောင်စီကသတင်းကြွအထိမ်းအဖြစ်လူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးနေတာမှာဒီနေ့အောက်တိုဘာလ21ရက်နေ့မှာလည်းပြန်လွှတ်လာသူတချို့ရှိပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ဖမ်းဆီးခံရသူတွေထဲကဒီနေ့ပြန်လွှတ်လာကြတဲ့သူတွေအထက်အမျိုးသားထက်အမျိုးသမီးကပိုများတယ်လို့အကျဉ်းသားတွေကိုကူညီပေးနေတဲ့အကျိုးဆောင်ရှိနေတဲ့သူက VOA ကိုပြောပါတယ
်။အတိအကျတော့မသိဘူးမှာ။ဒီနေ့လောက်လောက်လွတ်လဲဆိုတော့၄လောက်လောက်လွတ်တယ်။ဒီနေ့မှအမျိုးသားတွေမပါဘူး။အမျိုးသမီးတွေပဲလွတ်တာ။ဒီကံပေါ့အမျိုးသမီးတွေလွတ်တာ။ငါရငါနဲ့လွတ်ပေးတဲ့ဥစ္စာတွေကလွတ်ပေးတာလေးရှိတယ်။ကျမစီမှာတော့တော်တော်များများကြံသေးတယ်။သုံးပုံပုံရင်းတပုံလောက်ကြံသေးတယ်ပေါ့နော်။ဘာကြောင့်သူတို့တွေကကြံနေလဲဆိုတော့တချို့ကြတော့ပြောတယ်လေ။စည်ရင်းကမြင့်နယ်ရဲစခန်းကစည်ရင်းလွတ်ပေးပြီးတော့တင်ရတာပေါ့နော်။ငါရငါနဲ့ပုံမှန်တွေအကုန်လုံးတင်ပေးလိုက်တယ်လို့ပြောပေမဲ့အဲ့ဒီအင်းချိန်ထောင်ထဲမှာရှိတဲ့သူတို့ပေါ့နော်။ဒီလူတော့လွတ်လိုက်ဒီလူတော့ခြံထားလိုက်ဆိုတဲ့အဲ့လိုမျိုးလောက်တာရှိတယ်လို့ပြောတယ်
ဒီနေ့ပြန်လွတ်လာသူတွေကတယောက်ဖြစ်တဲ့အလုသမားရေးတက်ကြွလှုပ်ရှားသူတော်မျိုးအေးကတော့သူလွတ်မြောက်လာပေမဲ့လည်းအပြည့်အဝမပြောရှင်နိုင်ဘူးလို့ VOA ကိုပြောပါတယ်
။ကျမလွတ်လာခဲ့ပြီပဲမလွတ်သေးတဲ့ဒီကျန်နေတယ်။ကျမတို့ကဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန်ကွန်းလို့ပေါ့နော်။နောက်ဒီစင်ညာချက်တွေကိုဖတ်ပြီးလို့ရှင်အထုတ်တွေအကုန်လုံးလှုပ်ရမယ်ပေါ့။ငါကငါ dash card ကျမအဲ့လိုနားတယ်4,000ကျော်လွတ်မယ်လို့ပြောတာ။အဲ့တော့အခုကကျမတို့စီမှာကျန်နေတဲ့ဒီတွေကရှိနေသေးတယ်။အများကြီးပဲပေါ့နော်။တရာလောက်ကြံနေတယ်လို့ထင်တယ်အမျိုးသမီးတွေမှာဆိုလေကျမတို့စုံစမ်းကြည့်ရတာလောက်ပေါ့ သူတို့တွေဘာကြောင့်မလွတ်မြောက်သေးရလဲပေါ့နော်ဟိုဒီသူတို့လည်း55 test ကကြီးပဲတခြားပုံမှမရှိဘူးသူတို့တွေအတွက်ကျွန်တော်စိတ်မကောင်းအောင်တကယ်ဆိုလို့ရှင်တော့ဒါလွတ်မြောက်ရမယ်ဒီပေါ့နော်သူတို့အတွက်အားလုံးဝိုင်းပြီးတော့ဟိုအတန်ထုတ်ပေးကြဖို့ကျွန်တော်အဲ့ဒါလေးပြောချင်တာ
အလုသမားကြီးတက်ကြွလှုပ်ရှားတဲ့ဒေါ်မျိုးအေးကိုဧပြီလမှာစစ်ကောင်စီတပ်ဖွဲ့တွေကအကြမ်းဖက်ဖမ်းဆီးခဲ့တာဖြစ်ပြီးအချင်းချနေတဲ့အချိန်မှာလည်းတိုက်ပိတ်ခံခဲ့ရတယ်လို့ပြောပါရယ်စစ်ကောင်စီကဖမ်းဆီးထားတဲ့သူတွေကိုအောက်တိုဘာလ18ရက်တနင်္လာနေ့ကလေးကလူငယ်တပ်သားခွင့်နဲ့ပြန်လွှတ်ပေးနေတဲ့အထက်သတင်းသမားတချို့ပါပေမဲ့ VOA သတင်းဌာနနဲ့ Frontier မြန်မာတို့ရဲ့ပြည်နယ်ဆောင်းပါရှင်တဦးဖြစ်ခဲ့သူဦးစီသူအောင်မြင့်ကတော့လွှတ်တဲ့အထက်မှာမပါသေးပါဘူးလွတ်မယ်ဆိုရဲစီးနေပါပဲမလွတ်သေးရနဲ့ပတ်သက်လို့သူ့ရဲ့အကျိုးဆောင်ရှေ့နေဒေါ်နှင်းဝေအောင်ကဗီဒီယိုကိုအခုလိုပြောပါတယ်
ကျမကအဲဒီဘုဇွန်တော်ဘုဇွန်တော်ရဲ့စခန်းပေါ့နော်စခန်းကအဲဒီအမှုစစ်ကိုပြီးတော့အဲဒီလွတ်မယ်ဆိုရင်လည်းသူ့စီရတော့လွတ်မှာမဟုတ်ဘူးတဲ့သူ့စီရကြတော့အမှုစင်းတရားတွေပေါ့နော်ဟောအမှုတော့ဖွင့်ထားရရှိတယ်တဲ့ဘဟန်းပဲလွတ်မှာပေါ့နော်ဆိုပြီးအဲ့လိုပြောရင်အဲဒီသူ့အမျိုးသမီးကတော့ဆရာဦးခင်မောင်မြင်းကိုဆက်တော့ဆရာဦးလွတ်မယ်နဲ့ပါပါတယ်လို့ပြောတာပေါ့နော်ဒီနေ့မှာပါဆိုပြီးတော့အဲ့လိုမျိုးသိထားတယ်ဆိုပြီးတော့ဒါပေမဲ့အခုချိန်ကြီးတော့မလွတ်သေးဘ
ူး။အောက်တိုဘာလ19ရက်နေ့နဲ့20ရက်နေ့တွေမှာစစ်ကောင်စီကပြန်လွှတ်ပေးခဲ့တဲ့သူတွေအထက်မြန်မာနိုင်ငံတဝန်းသတင်းသမားစုစုပေါင်း16ဦးလွတ်မြောက်လာခဲ့ပြီး35ဦးဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်း MPFID လို့ခေါ်တဲ့မြန်မာ Press Freedom in Death အဖွဲ့ကထုတ်ပြန်ထားပါတယ်။စုပူဆန္ဒပြမှုတွေကြောင့်ပြည်ထောင်ချခံနေရသူ1316ယောက်ကိုနောက်တစ်ချိန်ပြစ်မှုထပ်မံကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်အခုကြံနေတဲ့ပြစ်ဒဏ်နဲ့ပေါင်းပြီးချခံရမယ်ဆိုတဲ့ကတ်တချက်နဲ့ပြစ်ဒဏ်လူငယ်တက်တာခွင့်ပြုခဲ့တယ်လို့စနပြမှုတွေမှာပါဝင်ခဲ့တဲ့အတွက်တရားရုံးအသီးသီးမှာအမှုရင်ဆိုင်နေရသူ4320ကိုလည်းကြားနာစစ်ဆေးနေတဲ့အမှုတွေပိတ်သိမ်းပြီးအမှုကနေလွတ်ပေးမယ်လို့စစ်ကောင်စီကအောက်တိုဘာလ18ရက်နေ့တနင်္လာနေ့ကကြေညာခဲ့ပါတယ်ရစသက်ကြီးပုံမှ905ကကြီးနဲ့တရားစွဲဆိုခံထားရတဲ့အမှုပညာရှင်24ယောက်နဲ့လူသိများကြော်ကြားသူ10ယောက်ရဲ့အမှုတွေကိုလည်းပိတ်သိမ်းပေးခဲ့ပါတယ်ရှင်
။ဒီကနေ့မှလည်းအကျဉ်းသားတချို့ဆက်ပြီးတော့လွှတ်ပေးနေတဲ့တဲ့မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒဝဲမျိုးက NND တိုင်းယုံပောက်ကွဲပြိုကျပျက်စီးမှုဖြစ်တဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်။ဒီကနေ့မနေ့အစောပိုင်းတုန်းကတနင်္လာရီတိုင်းဒဝဲမျိုးမှာရှိတဲ့NND တိုင်းရုံးမှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဒီပောက်ကွဲမှုကြောင့်နှစ်ထပ်အဆောက်အဦတစ်ခုလုံးပျို့ကျခဲ့ပါတယ်ပောက်ကွဲမှုဖြစ်တဲ့အနီးတစ်ဝိုက်မှာတော့ရဲကလုံခြုံရေးယူထားပါတယ်နောက်ပြီးဒီ NND အလံကိုလည်းဖြုတ်သိမ်းသွားတယ်လို့မျက်မြင်ဒေသခံတွေကပြောပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုငင်းချမ်းပြောပြပေးပါရှင
်ဒဝဲမြို့ကရက်ပြင်ရက်ကွက်မြောက်ပိုင်းမှာရှိတဲ့ NLD တိုင်းရုံးမှာဒီနေ့အောက်တိုဘာ21ရက်မနေ့နှစ်နာရီလောက်ကကြီးမားတဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအဆောက်အဦတစ်ခုလုံးပျို့ကျခဲ့ပါတယ်ပောက်ကွဲတံကိုမြို့ရဲ့အလှမ်းဝေးတဲ့နေရာတွေကတော့ကြားရတယ်လို့ဒဝဲမြို့ဒေသခံတွေက VOE ကိုပြောပါတယ်ဖြစ်စဉ်အသေးစိတ်ကိုကရက်ပြင်ရက်ကွက်နေဒေသခံတူကအခုလိုပြောပါတယ
်အဆောက်အဦအကုန်လုံးပြိုကျသွားတယ်ခင်ဗျာပြားသွားတာပေါ့ဗျာမြေကြီးပေါ်မှာအကုန်လုံးပျော်ပြောင်းမှုသွားတာအဲ့လိုဖြစ်သွားတယ်ပောက်ကွဲတံကတော်တော်လေးကျန်းတာကကျွန်မအိမ်ကိုလက်လက်ကြီးကျတယ်လို့ပြောတာအိမ်ငါ့လူရဲ့အကြောင်းသူတို့သူတို့အိမ်ပြိုကျမလို့ထင်ကြတာခင်ဗျာ
NLD ရုံးရဲ့အုပ်ချုပ်အပိုင်းအစတွေလွင့်ဆင်ကျသွားတဲ့အတွက်အနီးနားကအိမ်တချို့ရဲ့ခေါင်မိုးတွေလည်းပေါက်ပြဲသွားကြောင်းမျက်မြင်ဒေသခံတွေက VOE ကိုပြောပါရယ်ပေါက်ကွဲမှုမဖြစ်ခင်တရက်က NLD ရုံးတဝိုက်မှာရဲနဲ့အရဲဝတ်လုံခြုံရေးလို့ယူဆရသူတွေလှည့်လည်နေတာမြင်ရတယ်လို့ကိုရိုင်းမြင်တွေ့ခဲ့သူတွေကပြောပါရယ်ပေါက်ကွဲမှုဖြစ်ပြီးဒီကနေ့မနက်၈နာရီလောက်မှာတော့ရဲကနဲ့စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးအနီးနားကအိမ်တွေကိုလိုက်လံစစ်ဆေးသလိုလုံခြုံရေးကင်မရာတွေကိုလည်းဖြုတ်သိမ်းသွားပါရယ်အန
ားနဲ့မဖြုတ်ပါရယ် NLD အနားနဲ့ดูแล้วเหรอครับโอ้ตัวนี้เนี่ยไม่ตามเลยจ่อจักเลยครับอะดูโลโก้ตัวเลยทีนี้เนี่ยรอบเนี้ยอยู่ด้วยไอ้เซ็นเตอร์นี่ปั่นเลยอ่ะครับ
ดีผอกคว้ยหมู่อ่ะบดุละเฉ็ดเลยสู่ราก็ BOA ก็ล้อๆเซ่ไม่ติดอ่ะดีป่าวสิกองสีก็รอดีผิดสินฮะ NLD ปาร์ตี้ทอกขันดูฤทธิ์ผิดแต่อาจารย์ผัดตมะฤาก็ NLD ปาร์ตี้อตวินงวยเจ้อโชชิ้นฤทธิ์ชิ้นเล่นน่ะไม่หลุดได้ด้วยอชิ้นชิ้นไม่ติดแม่เป้ลุดาผิดเด้ลูกตะรินยาชื่อเลยสู่บีစွဆွဲပြောဆိုထားပါတယ်။အလားတူပဲတနင်္သာရီတိုင်းဗိမ့်မြို့က NLD ခရိုင်ရုံးမှာလည်းဗိုလ်ဘူးနေ့ကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီလို့ရဲ့အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စမ်းချောင်းမြို့နယ်အလုံးမှုဆောင်အဖွဲ့ဒုဥက္ကဋ္ဌဥပ္ပိုလ်ဘိုလ်ဦးကအခုလိုတုံ့ပြန်ပါတယ်။
တော့အမုံအာဂါသားတွေဆိုတာကရှင်းရင်းပြောရရင်တော့ ပြည်သူမချင်တတ်တဲ့ဥစ္စာကိုဒီမှာလာပြီးပုံရတာပေါ့ဗျာနော်ဆက်ဆက်ရရပြည်သူကိုလည်းအခုနှိပ်ကုန်နေတယ်လို့ပေါ့ဗျာဟိုမျိုးသားဒီမိုကရေစီပွဲချက်ကိုလည်းဖြိုခွဲပြနေတာပေါ့နော်အလားတူပေါ့နော်ဒီပရိုက်တာလုပ်တဲ့အဖွဲ့အစည်းတွေရှိတယ်ဗျာကိုဗစ်ကာလမှာဆိုလို့ရှိရင်ဗျာအလုံးကတက်ညှင်းညွန်းနဲ့လုပ်ခဲ့ကြတယ်ဗျာဒါတွေပုံမှန်လည်းမနာလို့မုန်းထားတွေထားပြီးတော့အကုန်လုံးဖြည့်ဆည်းပြစ်တာပဲဗျာဒီလားနော်ဒီမိုကရေစီကိုအထောက်အကူပြုစီမယ်ဖွဲ့စည်းမှန်တယ်များကိုသူဖြိုနေတာဗျာဒီလားနော်ဒါအင်မတန်မှစိုးရိမ်စရာကောင်းပါတယ်တိုင်းပြည်မကောင်းပါဘူ
းတနင်္သာရီတိုင်းတဲ့ကဒေတာတချို့မှာဆေးရနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပြည်သူကာကွယ်ရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကတော့ဆက်ပြီးရှိနေပါတယ်ဒေတာကန်ကာကွယ်ရေးအဖွဲ့တချို့ဘက်ကအသေးစားဖောက်ခွဲမှုတွေလုပ်ခဲ့တာတွေလည်းရှိပါတယ်တနင်္သာရီတိုင်းမှာပုံမှုပြင်းထန်တဲ့တိုက်ခိုက်မှုတွေလုပ်သွားမယ်လို့ဗိခရိုင်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေကအခုသတင်းပတ်အတွင်းမှာပဲထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံသားတွေအနေနဲ့တနင်္သာရီတိုင်းကဒဝဲလောင်းလုံနဲ့တရချောင်းမြို့နယ်တွေကိုမသွားကြဖို့အမေရိကန်တန်ယုံရဲ့အကြံပြုတိုက်တွန်းချက်တွေကိုအော်တိုဘာလ14ရက်နေ့နေဆွဲနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါဗျ။အဲ့ဒီဒေတာတွေမှာရှိနေကြတဲ့အမေရိကန်တွေအပါအဝင်နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမမခံနိုင်တဲ့အတွက်ထွက်သွားဖို့တနင်္သာရီတိုင်းအာဏာပိုင်တွေကအော်တိုဘာလ17ရက်မှာညွှန်ကြားခဲ့တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါဗျ။အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံကိုခရီးသွားရင်အန္တရာယ်ရှိတဲ့အမြင့်ဆုံးအဆင့်လေးကိုသတ်မှတ်ထားပြီးတော့အမေရိကန်နိုင်ငံသားတွေအနေနဲ့ခရီးမသွားသင့်ဘူးလို့အကြံပြုထားပါတယ်ခင်ဗျာ
တနင်္လာနေ့တိုင်းဒဝဲမြို့ NLD တိုင်းယုံဖောက်ကွဲခံရပြီးတော့ပြိုကျပျက်စီးရတဲ့အထိဖြစ်ရတဲ့အကြောင်းသတင်းကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့2020လောက်ကတည်းကစစ်တပ်ကနေဖမ်းဆီးခေါ်ဆောင်ထုတ်သွားခံရတဲ့တင်းမရွာသားတွေရဲ့သတင်းအစအနပျောက်နေစေအခြေအနေကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကြီးရွာကရွာသား18ဦးကိုစစ်တပ်ကနေဖမ်းသွားတာတစ်နှစ်ကျော်ကြာနေပြီဖြစ်ပါတယ်ဒါပေမဲ့ဒီဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးတော့ဒီကနေ့အထိဘာသတင်းမှမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်လက်ရှိစစ်ကောင်စီဘက်ကတော့ရခိုင်လက်နက်ကိုင် AA ဖွဲ့နဲ့ဆက်ဆက်ပြီးတော့ဖမ်းထားတဲ့သူတွေကိုပြန်လွှတ်ပေးနေပေမဲ့တင်းမကြီးရွာကနေဖမ်းဆီးသွားသူတွေကိုပြန်လွှတ်မပေးသေးတဲ့အတွက်မိသားစုတွေကပို့ပြီးတော့စိုးရိမ်နေကြပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကျောက်တော်မြို့နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်နေတဲ့အချိန်2020ပြည်နယ်မတ်လဒုတိယဘက်လောက်ကတင်းမကြီးရွာသား18ယောက်ကို AA နဲ့ဆက်ဆက်တယ်လို့ဆိုဆွဲပြီးစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်ဖမ်းဆီးခံရသူတွေထဲမှာအသက်16နှစ်အရွယ်ရှစ်တန်းကျောင်းသားမောင်ထွန်းထွန်းဝေလည်းပါပြီးသူ့လက်ထက်ကနေသားဖြစ်သူကိုဆွဲခေါ်ဖမ်းဆီးသွားခဲ့တာလို့ပေါင်းထွန်းထွန်းဝေရဲ့မိခင်ဖြစ်သူဒေါ်ရည်ကြီးကပြောပါတယ
်။ဒီမတ်တလေးကိုအဖင်ခင်တဲ့မျိုးကဒီမတ်သာရှိတဲ့အိမ်မှာမျက်နှာကိုသနေထောက်ပြီးတော့ကြည့်ဖို့ရခွင်းခွင်းနဲ့ပြီးတော့အပြင်ထွက်ခိုင်းတယ်။ဒီမတ်နဲ့ဒီကလေးကိုကင်ပြီးတော့ဒီမတ်အိမ်ကြီးကထွက်ပြီးတော့ထွက်အပြင်ထွက်ခိုင်းတယ်။ဒီမတ်ကကလေးလည်းကိုကင်ပြီးတော့ဒီမတ်ကထွက်တတ်တယ်။အိမ်အတိုင်းကိုပုံပြီးတော့သူတို့ကလေးကိုခေါ်တော့တာကိုဒီမတ်မျိုးစင်းနေဆွဲယူပြီးတော့ဒီမတ်မျိုးရပြီးတော့ကျင်ခါတယ
်။ရွာသား18ယောက်ဖမ်းဆီးခံခဲ့ရတာတစ်နှစ်ကျော်သွားခဲ့ပြီမဲ့သူတို့နဲ့ပတ်သက်ပြီးအခုအချိန်ထိဘာမှမသိရသေးဘူးလို့လဲမိသားစုဝင်တွေကပြောပါတယ်ဖမ်းသွားတဲ့အထက်ကအသက်40ကျော်အရွယ်ဦးမောင်ဝင်းကိုတော့2020ပြည့်နှစ်မလ18ရက်နေ့နေ့လယ်ပိုင်းကကလထံမြစ်ထဲမှာတနတ်ဒဏ်ရာတွေနဲ့သေဆုံးနေတာကိုရွာသားတွေကတွေ့ခဲ့ကြပါတယ်မောင်ထွန်းထွန်းဝေရဲ့အမေဖြစ်သူဒေါ်ရည်ကြီးကတော့သူ့သားနဲ့ဆက်သွယ်မရပေမဲ့အသက်ရှင်လျက်ရှိနေတယ်လို့ပြောလင့်နေသေးပ
ါကလေးကျစနာစီအင်တီကဘာမှမသိဆက်သွေးလည်းမရကလေးကိုအမြင်ဆုံးရှိတဲ့နေရာကအမြင်ဆုံးပဲလွယ်ပြည့်ပြည့်ချင်းနဲ့သူတို့အင်တီကဒီနည်းအောင်ခဲ့ပြီးထောင်ကြီးမှရှိလားအဆုံးထိမှရှိလားသူတို့ခင်းဆောင်ပေးခေါ်သွားတယ်လားအဲ့ဒါကိုပဲယူယူဝါနဲ့အင်တီဘယ်မှာတွေ့နေတယ်တနေ့တည်းကသူတို့ဆွေးပြင်းရင်တော့ပြန်ရောက်မယ်သူတို့လည်းမသိလို့မရောက်ကြအဲ့ဒါအင်တီလေးဘာမှမပြောတဲ့သူတို့ဖန်ဆီးထားဒါပြန်လို့မရောက်လာတာဒီမှာဆက်လေတော့သေတယ်လို့ဒီမှာမထင်ဘူးသူတို့လည်းတုံးဖြစ်မှာအခိုင်အစီအဖြစ်သူတို့လုံးသမားခိုင်သမားကိုလုံးပြီးတော့သူတို့အဆုံးမထားလားအခြေဆုံးမထားလားအဆန်းဆုံးမထားလားသူတို့ဘောက်မှာသူတို့လည်းဖြစ်မှာရှိမယ်လို့တော့ဒီမှာယူဆတယ်ဒီမှာဆက်လေကိုသေတယ်လို့ဒီမှာမချဘူ
းစစ်တကောင်နာသိပြီနောက်ပိုင်းရခိုင်လက်နက်ကန်အေအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာပယ်ဖျက်ခဲ့တယ်လို့ဖမ်းဆီးထားတဲ့အေတပ်ဖွဲ့ဝင်တွေသူတို့နဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတွေကိုစစ်တပ်ကပြန်လွှတ်ပေးခဲ့ပါတယ်။ဒါ့အပြင်လည်းတင်းမရွာသားတွေကတော့တနစ်ကျော်တဲ့အထိ ြန်လွတ်မလာကြသေးသလိုဖန်ထားတဲ့ကိစ္စတရားဝင်သတင်းထုတ်ပြန်တာလည်းအခုအချိန်ထိမရှိသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးမိသားစုဝင်တွေအနေနဲ့တိတိကျကျသိကြရင်မြေပြင်ကတပ်ဖွဲ့တွေစီမံသွားမေးတင်တယ်လို့2020ပြည့်နှစ်ဇွန်လ10ရက်နေ့တုန်းကအဲ့ဒီအချိန်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုပြောခဲ့ပါတယ်။ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကတော့ဖမ်းဆီးခံရပြီးပျောက်ဆုံးနေတဲ့အကြောင်းကိုတပ်ဆိုင်ရာရဲစခန်းတွေအာဏာပိုင်တွေတင်သာမကလူခွင့်ရေးကော်မရှင်ထိစုံစမ်းတိုင်တန်းခဲ့ပေမဲ့ဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးဒီနေ့အထိအကြောင်းတစ်စုံတစ်ရာမသိကြသေးပါဘူး။ NLD အစိုးရလက်ထက်ကလေးကတပ်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဖမ်းဆီးခံရသူတွေနဲ့ဆက်သွယ်ရဖို့လှုံ့ဆော်ခဲ့ကြပေမဲ့တစ်စုံတစ်ရာထူးခြားတာမျိုးမရှိခဲ့သလိုလက်ရှိစစ်ကောင်စီလက်ထက်မှာလည်းဒီအကြောင်းနဲ့ပတ်သက်ပြီးမိသားစုဝင်တွေအနေနဲ့သတင်းတစ်စုံတစ်ရာမသိကြသေးပါဘူးခင်ဗျာ
။စစ်တပ်ကနေဖမ်းခံရပြီးတော့ဒီအစအနပျောက်နေတဲ့တင်းမရွာသားတွေရဲ့အကြောင်းဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စင်ကာပူနိုင်ငံကမြန်မာတန်ရုံးမှာ passport တက်တန်းတိုးဖို့အခက်ကြုံနေရတဲ့အကြောင်းကိုတင်ပြပေးကြပါမယ်။စင်ကာပူမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ် passport တက်တန်းတိုးဖို့အွန်လိုင်းကနေပြီးတော့တုံကင်နံပါတ်ယူနိုက်တဲ့အချိန်ကိုကန့်သက်လိုက်တဲ့အတွက်အခက်အခဲဖြစ်နေကြပါတယ်။အွန်လိုင်းကနေပြီးတော့ဒီတုံကင်နံပါတ်ကိုတပတ်မှ2ရက်လောက်သာယူလို့ရပြီးတော့နိုင်ဝက်အတွင်းမှာယူရတာမဟုတ်လို့နိုဝင်ဘာပထမပတ်ကုန်တဲ့အထိနံပါတ်ကကုန်နေပြီလို့ကိုရိုင်းတုံကင်နံပါတ်ယူခဲ့သူက VOA ကိုပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်။
စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံးမှာ passport တက်တန်းတိုးတာပါဝင်ကောင်စီရေးရာဝန်ဆောင်မှုလုပ်ငန်းတွေအတွက်မြန်မာတန်ရုံး website ကနေကြိုတင်ပြီးတိုကင်နံပါတ် Q number ရင်ယူရပါတယ်။တန်ရုံးသွားနိုင်ဖို့အချိန်နည်းရဲ့ကြိုပြီးတော့ချိန်နဲ့တိုကင်နံပါတ်ထုတ်ပြီးတော့အချိန်ကန့်သက်လိုက်တဲ့အတွက်စင်ကာပူရောက်မြန်မာတွေအခက်တွေ့နေကြတာပါ။အခုသတင်းပတ်တွေကစာလို့ online ကနေကြိုတင်တိုကင်နံပါတ်ကိုတပတ်မှ2ရက်လောက်ပဲထုတ်ပေးပြီး Q number ယူနိုက်တဲ့အချိန်ကလည်းနိုင်ဝက်လောက်ပဲမို့အတော်လေးခက်ခဲတယ်လို့ကိုတိုင် passport တက်တန်းတိုးဖို့ကြိုးစားနေတဲ့စင်ကာပူရောက်မြန်မာနိုင်ငံသူတို့ကအခုလိုပြောပါတယ
်ဖို့သူတို့တွေအခု2နံပါတ်ပေးတဲ့အခါမှာလည်းဒီအများဖြစ်ရပေါ့နော်ကြာတာရေးတောက်ကြအဲ့ဒီရက်တွေကိုပဲသူတို့ပေးတတ်တယ်အဲ့တော့ကြတော့အမားကဒီ time slot ကိုလေးတောက်တာပြီးကြည့်နေရတယ်သူတို့ပေါ့နော်ဒီ time counter ပေးထားတဲ့ဟာကိုပဲအမားကတောက်တာကြည့်ပြီးတော့ပေါ့နော်အခုနာဆိုရင်အမ3ယောက်ယူပေးရမှာ1ယောက်ပဲယူလို့ရတယ်နောက်1ယောက်ယူပဲအခါမှာအမ submit form လုပ်တဲ့အခါမှာ submit form လည်းပြီးရောအရာတက်သွားရောဆိုတော့တော်တော်ကြီးကိုခက်ခဲနေဒီကျူရတာပေါ့နော်ခက်ခဲနေတဲ့အနေအထားမှာတော့ရှိတယ
်ဒီကနေ့အော်တိုဘာလ21ရက်နေ့မှာကျူစားသူတွေကိုနိုဝင်ဘာလ17ရက်အတွက်ရချင်းပေးထားပါတယ် online ကနေကြိုတင်တိုကင်နံပါတ်ယူတာကိုဘာကြောင့်ကန့်သက်တယ်ဆိုတော့တန်ယုံကပြောမထားပေမဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနကတတ်မှတ်ထားတဲ့COVID-19 ကာကွယ်ရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီတန်ယုံကဆောင်ရွက်နေတယ်လို့ပဲအတည်ပြုထားပါတယ်။ဒါကြောင့်တန်ယုံကိုလူဝင်လူထွက်အရေးအတွက်ကန့်သတ်နိုင်ဖို့အခုလိုဆောင်ရွက်ပုံရတယ်လို့အများကခံမှန်းပါတယ်။ဒါပေမဲ့လည်းတန်ယုံသွားနိုင်ဖို့တိုကင်ယူတဲ့နေရာမှာအကန့်အသတ်တွေရှိလာတဲ့အတွက် passport တက်တန်းတိုးရတော့မယ်သူတွေစိုးရိမ်နေကြပါတယ်။တက်တန်းတိုးအခက်အခဲတွေကြုံနေရတာနဲ့ပတ်သက်လို့စင်ကာပူမှာပရာဟိတဆောင်ရွက်ပေးနေသူတူကလည်းအခုလိုပြောပါတယ်။
ကျူယူတဲ့ဟာကည12နာရီလောက်ကြာမှသူတို့ကအွန်လိုင်းဖွင့်နေဖြစ်နေအရင်တုန်းကဆိုရင်နေခင်းပိုင်းမှာလည်းကျူကယူလို့ရတယ်ပေါ့နော်အခုဆိုရင်ကျူယူတာကိုတနေ့ကိုဒီ COVID-19 ဖြစ်နေတဲ့အတွက်ကြောင့်ဒီတန်ယုံဝင်တဲ့ဟို passport တန်တိုးကလူအယောက်60ကိုပဲဝင်ဝင်ပြူတယ်ကျန်တဲ့သူကဝင်ဝင်မပြူဘူးပေါ့နော်တချို့ကလေးတွေကဒီ online ကျူယူတဲ့ဟာကိုသူတို့မယူတတ်ကြအောင်မယူတတ်ကြတော့ peninsula မှာဒါဆိုင်နေပေါ့နော်ကို passport တက်တန်းတို့ရင်ဆိုင်ရဆန္ဒနေလိုတယ်ဓာတ်ပုံနေထိုးရမယ်မိတူဆွဲရမယ်အဲ့ဆိုင်မှာသွားပြီးတော့သူတို့အခချင်းငွေပေးပြီးတော့ထုတ်နေရတယ်ပေါ့နော်ဒါပေမဲ့အဲအခုဆိုင်နေရလဲသူတို့တောင်းဝင်ယူပြီးထုတ်မပေးနိုင်ဘူးဘာလို့လဲဆိုတော့ဘယ်နေ့ဘယ်အချိန်မှာဘယ်နှစ်ယောက်လက်ခံပြီးတော့သူ့ကိုနှက်ပြန်ရမယ်တပတ်ခါရမယ်ဆိုတာအတိအကျမပြောနိုင်တဲ့အတွက်ကြောင့်ကလေးတွေမှာတော်တော်ချွေးပြန်နေတယ်ပေါ့ကောနော
်အရင်ကဆိုရင်တန်ယုံသွားဖို့ကျူတင်တိုကင်ယူမထားသူတွေတန်ယုံသွားတဲ့အခါစင်ကာပူဒေါ်လာ30ပေးပြီးဝင်လို့ရပေမဲ့အခုခါမှာတော့တန်ယုံတကားကိုပိတ်ထားပြီး Q number တိုကင်အမှတ်စဉ်ရတဲ့လူတွေကိုပဲအကန့်အသတ်နဲ့ဝင်ဝင်ပြုပါတော့တယ်တိုကင်အမှတ်စဉ်ရသူတွေကိုရချင်းပေးတဲ့နေ့တွေမှာမနေ့7နာရီခွဲကနေနေ့လယ်7နာရီအထိအရေအတွက်130ကိုနိုင်ငံကူးလက်မှတ်ဆိုင်ရာကိစ္စတွေဆောင်ရွက်ပေးနေတယ်လို့မြန်မာတန်ယုံကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American အတန်ကနေမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ 31kHz 9383ညလိုင်းဒိုမီတာ 32kHz 9383ညနဲ့လိုင်းဒိုမီတာ 51kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။စစ်တပ်ရဲ့နဂိုအပြစ်ရက်မဟာဖြူဟာကြောင့်တိုင်းရင်းသားလက်နက်ကိုင်တွေထဲမှာဖယိုဖယဲဖြစ်ကုန်ပြီးတော့အပြစ်ရက်အရင်ရှင်ဆိုတဲ့လူဒန်းစာပေါ်ပေါက်လာပါတယ်။အခုစစ်ကောင်စီလက်ထက်မှာလည်းအကျိုးအမြတ်ရှိတဲ့ဒီအပြစ်ရက်လမ်းစဉ်ကိုပဲဆက်လက်ကျင့်သုံးနေတဲ့အကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ
်။အောက်တိုဘာလဆန်းကနေ၈နှစ်ဖေဖော်ဝါရီလကုန်အထိငါးလကြာအပြစ်ကရစင်းမယ်လို့စစ်ကောင်စီကစက်တင်ဘာလ29ရက်နေ့ကကြေညာပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးရန်တရားတွေကိုထိပါလာရင်တော့ပြန်တိုက်ရမယ်လို့ဆိုပါတယ်။အကြအတက်ဖြစ်လာပြီဆိုတာကိုတတ်သိပြတာဖြစ်ပါတယ်။အရင်ကလည်းတဖွဲ့နဲ့အပြစ်ရပြီးအခြားတဖွဲ့ကိုထိုးစစ်ဆင်လေးရှိပါတယ်။စစ်တပ်ရဲ့အပြစ်ရပြည်ရဲ့ကြောင့်ခွဲထွက်တဲ့အုပ်စုတွေပေါ်ပေါက်လာတယ်လို့စစ်စင်ရေးနဲ့ပတ်သက်တဲ့သဘောထားအမြင်အမျိုးမျိုးကိုလည်းဖြစ်ပေါ်စေပါတယ်။ရှစ်လေးလုံးအရေးတော်ပုံကြောင့်ရေးရင်သွားတဲ့စစ်တပ်ဟာ1989နဲ့1995အကြာမှာလက်နက်ကင်အဖွဲ့20ကျော်နဲ့အပြစ်ရသဘောတူချက်ရယူပါတယ်။အပြစ်ရအဖွဲ့တွေကိုလက်နက်ကင်ဆောင်ခွင့်နဲ့စီးပွားရေးလက်ခွင့်ပေးတဲ့အတွက်စစ်အစိုးရအတော်ကြီးအသက်ရှူချောင်သွားပါတယ်။ဒါပေမဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာအပြစ်ရသဘောတူညီချက်တွေရယူပြီးခရင်ပြည်နယ်မှာမရယူနိုင်ခဲ့တာဟာKNU ကရင်အမျိုးသားအဖွဲ့ကိုအကြအတဲဖြစ်စီပါလေ။အဲ့ဒီအချိန်ကစပြီးအပြစ်ရဗျူဟာနဲ့ပတ်သက်ပြီး KNU ခေါင်းဆောင်ပိုင်းမှာသဘောထားကွဲလွဲလာပါလေ
။စေအစိုးရကအပြစ်ရဖို့ကမ်းလှမ်းတာကိုလက်ခံကျင်သူနဲ့လက်မခံကျင်သူဆိုပြီး KNU အဖွဲ့ထဲမှာအမြင်နှမျိုးကွဲပြားသွားပါလေ။ဒါပေမဲ့ခေါင်းဆောင်ပိုင်းကတော့လက်မခံဖို့ဆုံးဖြတ်ပါလေ။ဒီတော့တွင်ဗုဒ္ဓဘာသာဝင်ကရင်စစ်တီတစုက KNU ကခွဲထွက်ပြီးDKBA ခေါ်ကရင်ဗုဒ္ဓဘာသာတက်မတော်တီထောင်ပါတယ်KNU လက်အောက်ခံလက်နက်ကင်3000ပါဝင်ကြောင်းသိရပါတယ်စေအစိုးရက DKBA ခွဲထွက်ဖွဲ့ကိုစီယုံသိမ်းသွင်းပြီး KNU ကိုတိုက်ခတ်ရမှာအသုံးပြုလာပါတယ်ကချင်နဲ့ရှမ်းပြည်နယ်မှာအပြစ်ရနိုင်တဲ့အတွက်စစ်အင်အားပူကောင်းလာတဲ့တက်မတော်ဟာ DKBA ရဲ့အကူအညီနဲ့ထိုးစစ်ဆင်နိုင်တဲ့အခါ1995မှာမန်နေပလော့ KNU ဌာနချုပ်ကြာဆုံးသွားပါတယ်အဲ့ဒီနောက်ပိုင်းမှာ KNU ကခွဲထွက်တဲ့လက်နက်ကင်အဖွဲ့တွေပေါ်ထွက်လာပါတော့တယ
်။ KNU အဖွဲ့ကချုပ်ကင်တဲ့နေမြေကြီးမြောင်းသွားတာနဲ့အတူနေဆက်ကုံတွေရေးကရတဲ့ဝင်ငွေလဲကျဆင်းသွားပါတယ်။ခရင်တရင်ခုနှစ်ရင်းဟာကိုနီကိုဟာနဲ့ရက်တည်ပြီးမဲ့ဌာနချုပ်ရဲ့ဥဆောင်မှုကိုခံယူတဲ့အတွေ့အထက်အလျောက်စူးစိမှုရှိကြပါတယ်။ဒါကြောင့်မနာပလော့ဌာနချုပ်ကျဆုံးသွားတာဟာခရင်တော်လှန်ရေးရဲ့စူးစိမှုကိုအများကြီးထိခိုက်စေပါတယ်1998မှာအပြစ်ရတဲ့ KNU တော်ဝင်ကြီးဖရိုးအောင်ဆန်းဟာ2010ရွေးကောက်ပွဲမှာကျက်ဖို့အမတ်ဖြစ်လာပါတယ်အင်အားတရားခန့်ရှိတဲ့တန်တောင်ငင်းချင်းအဖွဲ့ဟာ1998မှာအပြစ်ရသဘောတူချက်ရယူပါတယ် DKBA ကတော့2010မှာနေကြားဆောင်တန့်ဖြစ်လာပါတယ်တမဟာခုနှစ်တရင်ဘူးဗိုလ်ချုပ်ထိန်မောင်ကလည်းနောက်လိုက်900နဲ့အတူ2009မှာအပြစ်ရပါလေ
KNU အဖွဲ့ဩဇာအာဏာအရှင်ဝါကြာဆင်းနေခြင်း2006မှာဗိုလ်ချုပ်ကြီးစောဖို့မြကွဲလွန်သွားပါတယ်ဗိုလ်ချုပ်မြဟာဗိုလ်ချုပ်ကံမှုရ KNU ကိုထိန်းချုပ်ခဲ့ပါတယ်ဒါပေမဲ့ KNU ဌာနချုပ်ဟာနေမည်ခုနှစ်ခုမှအခြေစိုက်တဲ့တိုင်ရင်းခုနှစ်ရင်းအပေါ်မှီခိုနေရပါတယ်ထိန်းချုပ်ထားတဲ့နေမည်ကိုလိုက်ပြီး KNU တိုင်ရင်းနေမှာစီးပွားရေးစည်ရေးအင်အားအနည်းနဲ့အများကွာခြားကြပါတယ်ဥပမာတက်မဟာ6နဲ့9နေမီဟာဘိုဟိုကိုအများဆုံးထောက်ပံ့နိုင်ပါတယ်ဒ Jamai KNU Thana Chou Cha Song Twa Chain Ne Apye Yat Phu Kan Lan Chain Ma Apye Yat Bi Si Wa Yi Lou Chin Lo Khwe Thwet De Tat Phwe Ri Paw La Ba De Ayin Nong Ga Tat Phwe De Da Shi Ka De KNU Ha Apwe Kwe Ri Ne Shin Pyan Ya Ro Me Che Ni Ne Yin Sain La Ya Ba De
Ta Phak Ka Apye Yat Byu Ha Ne Si Yong Tain Twin Bi Ta Phak Ka Sit Sin Yi Lou De Twe KNU Apwe Ma Ma Thain Nai Phit Twa Ya Bon Dwe Go Ko Dai Kwin Sin Le La Ka De Britain Naingan Sari Tekadu Katika Dr. David Brennaga Inside the Current Insurgency Resource Sarama Atese Timpia Tawari Apia Lansing of KNU Okata Bojochi Mutu Sepone Tapoe Achike Bojo So Johnny Gonsone Otuga Tokanjabare Apia PCY Lunganwine KNU Go Pianle Apime UHF Chipare KNU Dokata No Zipora Sine ပြည်ပအတွင်းမှုဖတိုးသော့တိဘွယ်နဲ့တမဟာငါတိုင်ရမှုဒုဗိုလ်ချုပ်ကြီးဘောကျော်ဟဲရုအဖွဲ့ကတော့အပြည့်ရပြည်စည်းဝေးလုပ်မဲ့လမ်းစဉ်ကိုအယုံကြည်မရှိကြပါဘူးအငင်းပွားစရာဖြစ်နေပေမဲ့2003ဇန်နဝါရီလမှာ
ကျန်းယူတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေမကြာခဏတိုက်ပွဲဖြစ်ကြတဲ့အတွက်အပြည့်ရစာချုပ်ပြက်ပြယ်ပြီးလို့ယူဆသူရှိတယ်လို့မပြတ်ဘူးလို့ယူဆသူလည်းရှိပါတယ်စစ်တပ်ရဲ့အပြည့်ရပြည်ရဟာလက်နက်ကင်တော်လိုင်းရေးကိုဇဝေဇဝါဖြစ်စီပါတယ်ခင်ဗျာကိုညာဝင်းအောင်ကိုညီတင်ဆက်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်တိုင်းရင်ဒေသကသတင်းလွှ ကြံပြုချက်တွေကိုပြောပြထားပါတယ်။ COVID-19 ရောဂါလူအများမှာဖြစ်ပြီးကိုယ်ခံအားတွေရလာပေမဲ့လပိုင်းတွေအတွင်းမှာပဲပြန်ရော့ကျသွားတာမို့ကာကွယ်ဆေးဆက်ထိုးဖို့အရေးကြီးတယ်လို့အကြံအရေးပညာရှင်တွေကဆိုပါတယ်။မြန်မာပြည်မှာတော့ကာကွယ်ဆေးနည်းနေတဲ့အချိန်မှာကာကွယ်ဆေးအပြည့်ထိုးပြီးသူတွေရောဘလို့မျိုးဆက်ကွာကွယ်သင့်ပါသလဲ။ဒီကြောင့်နယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းပြီးဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားပါတယ
်။ဟုတ်ကဲ့ကျွန်တော်ဇေယျသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကိုကာကွယ်ဖို့အတွက်အခုနောက်ပိုင်းကာကွယ်ဆေးတွေလည်းပေါ်လာပြီးတော့ကာကွယ်ဆေးကိုအဓိကထားပြီးတော့ပေါ့နော်ကိုဗစ်ကာကွယ်ရေးတွေလုပ်တဲ့နေရာမှာအခုဒီနိုင်ငံတကာအတွေ့အကြုံတွေပေါ်မူတည်ပြီးတော့မြန်မာနိုင်ငံအတွက်ဆိုရင်ဘာတွေအကြံပေးကြလဲ
။ဒီ American နိုင်ငံမှာရှိတဲ့ South Dakota ဆိုတဲ့ပြည်နယ်လေး South Dakota ဆိုတဲ့ state က vaccine ကိုတခြားလည်းမထိုးခဲ့ဘူး။နောက်တစ်ခုက vaccine ကိုမယုံကြည်တဲ့ state လည်းပါတယ်။နောက်တစ်ခုကဒီ mass တတ်တာတို့ဟိုလူစုလူဝေးမလုပ်ရတဲ့ဟာမျိုးတာမြင့်တာတွေမလုပ်တဲ့ဟာတွေပေါ့နော်။ဒါမျိုးတွေကို against လုပ်တဲ့အုပ်စုတွေပေါ့လေ။ဟိုလွန်ခဲ့တဲ့7လပိုင်း9လပိုင်းလောက်အချိန်တော့9လပိုင်းဆိုတော့ဒီ January လောက်တုန်းကအကြီးအကျယ်ပထမဆုံးပေါ့နော် alpha ဆိုတော့အမျိုးအစားဒီနိုင်ငံဝင်လာတဲ့အချိန်တော့သူ့စီမှာ outbreak တကူဖြစ်လာပါတယ်တော်တော်များများလူတွေဖြစ်လိုက်ပါတယ်ဆိုတော့ဒီအဲ့ဒါဘာပုံမှာမူတည်လဲဆိုတော့ဒီ Harley Davidson ဆိုတော့ဒီ motorcycle bike တွေပေါ့နော်ပွဲတော်ကြီးကိုလုတ်တဲ့ပုံမှာမူတည်ပြီးတော့ဖြစ်လာတယ်ဆိုပြီးတော့ဒီနိုင်ငံမှာအကြီးအကျယ်ပြောခဲ့ပေါ့ဆိုတော့သူတို့ကထင်လိုက်တာ case လည်းအများကြီးဖြစ်သွားပြီးွားပြီး okay ပါတယ်ပေါ့နော်ထပ်ပြီးတော့ဘာမှလည်းထပ်မဖြစ်နိုင်တော့ဘူးဆိုပြီးတော့ဒီလိုပဲ vaccine တွေထိုးရတာတော့မှပေါ့ပေါ့နေပေါ့ပေါ့ထားလိုက်တယ်ပေါ့လေဆိုတော့ကြည့်လိုက်လို့ရှိရင်30ရာခိုင်နှုန်းတော့မပြည့်ဘူးဆိုတော့ပြည်နယ်ကလည်းတနေရာတနေရာဝေးတဲ့ခေါင်းတဲ့နေရာလေးလည်းပါတယ်လေအပိုင်းလည်းပါမယ်နဲ့တူပါတယ်ဆိုတော့ဒီ delta တခါထပ်ပြီးတော့ဝင်လာတဲ့အချိန်မှာဒီ August လောက် September ထဲမှာ delta ဝင်လာတဲ့အခါမှာသူ့စီမှာလည်း case တခါအများကြီးထပ်ပြီးတော့ပြန်ဖြစ်လာပါတယ်ဆိုတော့ဒီ natural immunity လို့ခေါ်တဲ့ရောဂါရပြီးတော့ကိုယ်ခန္ဓာကိုတိုက်ထုတ်နိုင်တဲ့ immunity ဟာဒီအချိန်ကြာလာတဲ့မြကြောက်သွားပါလေဆိုတော့ဒါကြောင့်မလို့ယောဂဖြစ်ပြီးသွားရင်တောင်မှโอเค vaccine မထိုးလို့ရှင်ပြန်ပြီးတော့ဖြစ်နိုင်ပါလေ
ဟုတ်ကဲ့ဆရာကြီးနောက်ရော
ယောဂဖြစ်ပြီးသွားတဲ့ဒီမှာ vaccine ထပ်ထိုးလို့ရှင်တော့ပို့ပြီးတော့ immunity ကတော့ကောင်းလာတယ်ပေါ့လေဒါကြောင့်မလို့ယောဂဖြစ်ပြီးတဲ့သူတွေနဲ့ vaccine ထိုးရတယ်လို့ကျွန်တော်တို့ပြောတာပေါ့နော်ဆိုတော့ तू ကတခါဒီ South Dakota မှာရှိတဲ့ case ဆိုဘာနဲ့နှိုင်းတာပါလဲဆိုတော့အခုလက်ရှိအနေအထား Delta ကို United Kingdom ဆိုတော့ England ဖြစ်သွားတဲ့အခြေအနေနဲ့ပြောရဲပါဆိုတော့ England မှာရတဲ့ vaccine က US မှာရတဲ့ vaccine နဲ့ totally မလုံးဝအောင်မတူတဲ့ vaccine ပါ AstraZeneca လို့ခေါ်တဲ့နိုင်ငံမှာထုတ် Oxford ကထုတ်ခဲ့တဲ့ဟာပမာလုံခဲ့တဲ့ January February လမှာရခဲ့တဲ့ COVID ပေါ့လေဆိုတော့ဒါအောက်ပဲရခဲ့တာပါဒါပေမဲ့ strategy က US strategy နဲ့နည်းနည်းလေးကွာခြားသွားတဲ့တစ်ချက်ကသူတို့ဒီ targeted ပေါ့နော်ကျွန်တော်တို့ဒီနိုင်ငံမှာလည်းဒီလိုပဲလုပ်ခဲ့ပါတယ်အသက်65နှစ်အထက်မှာရှိတဲ့လူတွေပထမဆုံးကတော့ဆေးရဝင်နဲ့ဆေးရုံမှာရှိတဲ့ဝင်တဲ့emergency မှာလုပ်ခဲ့တဲ့လူတွေ first responder တွေမိသားတို့ပါအဲ့လိုလူမျိုးတွေအကုန်လုံးကိုသူတို့စပြီးတော့ပေးတယ်ပြီးတဲ့ခါကျတော့မှ step by step နဲ့ step by step နောက်ဆုံးတစ်ဆင့်ကတော့ကလေးတွေပေါ့နော်ဆိုတော့သူတို့နိုင်ငံမှာတော့အခုချိန်ထိကတော့ SSN နဲ့ပဲပေးတဲ့အတွက်ကြောင့်အသက် session နဲ့အထက်ကလေးတွေအထိပဲသူတို့ကပေးပါသေးတယ်သူတို့ရဲ့ strategy ကပါလဲဆိုတော့လူတိုင်းကိုရနိုင်အောင် equity လို့ခေါ်တာပေါ့နော်ညီညီမျှတော့မြို့ရောကြီးရွာရောတော့ဝေးလံခေါင်ပါတဲ့အရက်တွေပေါ့နော်အဲ့ဒါတွေအကုန်လုံးကိုရတဲ့အထိအဓိက strategy နဲ့သူတို့ကျမကြီးဌာနအဓိကလုပ်တယ်ပေါ့လေဒီနေ့ဒီချိန်မှာ first dose ရထားတဲ့လူတွေဒီ 80% ကျော်တဲ့အထိရတယ်ဆိုတော့ US နဲ့နှိုင်းယှဉ်နိုင်လို့ရှိရင် US တွေမှာတချို့နေရာတွေမှာနေရာတိုင်းတော့မဟုတ်ပါဘူး even ကျွန်တော်တို့ဒီ New York City မြို့ကြီးတို့မှာတောင်မှ80ရာခိုင်နှုန်းမပြည့်သေးပါဘူးဆိုတော့ဒါတောင်မှဒီအခုအချိန်မှာမထိုးမနေရဆိုတဲ့အမိန့်ကြီးပါလာတယ်စေယုံဝန်တန်းနေဆိုလို့ရှိရင်စေမထိုးလို့ရှိရင်စေယုံကိုကျွန်တော်တို့အလုပ်လုပ်လို့မရတော့ပါဘူးတော်တော်များများနေရာတွေမှာလည်းအခုလုပ်ပါတယ်စေယုံဝန်တန်းနေကိုစတာတော့ Texas ကနေစလာတာပေါ့နော်ဆိုအဲ့ရနေမှာတစ်ဆင့် California ပဲရောက်သွားတယ် California မှာတစ်ဆင့်ဒီခုဆိုလို့ရှိရင်တော့တကယ်လုံးနှီးပါလို့ဖြစ်လာတယ်ပေါ့နော်ဒါပေမဲ့တချို့ state တွေမှာတော့ဒီနေ့ဒီချိန်ထိ mandate လို့ခေါ်တဲ့မထိုးမနေရ state တော့မရှိသေးပါဘူးဆိုတော့ဒီ England မှာရှိတဲ့ strategy ကို school state နဲ့ကိုလုပ်ပြီးတော့ဥပဒေကိုပြတင်းကြရတယ်ပေါ့လေဆိုတော့ဒီ example ဥပမာနိုင်ငံအတွက်လည်းအများကြီးအကျိုးဝင်ပါတယ်ဟို vaccine ထိုးလို့ရတယ်မှာဆေးတစ်လုံးထိုးလိုက်ရင်တော့မှဆိုမြို့ပေါ်ကလူတန်းစားတယ်မဟုတ်ပါဘူးကြေးရွာမှာရှိတဲ့လူတန်းစားကိုလည်းထိုးပေးရပါမယ်ဒီယောဂါဒီအခုအချိန်ဒီမှာကာကွယ်ဆေးထိုးရုံလို့မှတပါကုသလို့ရတဲ့ဆေးဆိုတာဒီနေ့ဒီချိန်ထိမရှိသေးပါဘူ
း။ဟုတ်ကဲ့အဲ့တော့ဒီကာကွယ်ဆေးထိုးပြီးသားသူတွေအနေနဲ့ရော
ဟုတ်ကဲ့ကာကွယ်ဆေးထိုးပြီးသားလူတွေအနေနဲ့ရတော့ဟိုပမာနိုင်ငံမှာလည်းကျွန်တော်ခဏခဏနှိမ့်စင်နေပြန်မေးခဲ့ပါတယ်။တတိယတကူထိုးရမလား။ဟိုတချို့လူတွေဆိုလို့ရှိရင်လည်း AstraZeneca ကိုဗစ်ရှိထိုးတာပြီးတော့ Sinopharm တို့ပြန်ထိုးရမလား။ဆိုတော့အဲ့ဒါမျိုးတွေလုံမဲ့အစားပေါ့နော်။ကိုယ့်အကူကာကွယ်တဲ့နည်းလမ်းတွေလုပ်ပါ။မားဆိုတတ်ပါ။လူစုလူပေးဖြစ်နိုင်လို့ရှင်မလုပ်ပါနဲ့ဆေးထိုးထားပြီးရင်တော့မှာပဲဖြစ်ဖြစ်ယောဂရပြီးရင်ပဲဖြစ်ဖြစ်ဒီယောဂပြန်ပြီးတော့ကူးနိုင်ပါတယ်ကျွန်တော်ရဲ့တငယ်ချင်းတွေကျွန်တော်ရဲ့လုပ်ပေါ်ကိုင်းဘက်တွေကူးပါတယ်ကျွန်တော်တို့လည်းဒီယောဆေးရုံမှာနှိမ့်စင်နေများကြည်နေရတဲ့အတွက်ကြောင့်ဒီယောဂကို export ဖြစ်ပါတယ်လူနာတယောက်ကိုကြည်တယ်လူနာကတကယ်တော့ဘာမှဟို covid လက္ခဏာဘာမှရှိတယ်လူနာမဟုတ်ဖျားလည်းမဖျားဘူးတခြားကိစ္စနဲ့ဆေးရုံရောက်နေတာကျွန်တော်ရဲ့ကျွန်တော်တပည့်နေ့တိုင်းကျွန်တော်ကြည်နေတာပဲဆိုတော့တောင်းလိုက်တဲ့အချိန်မှာလူနာက positive ဖြစ်ကော6ရက်တည်တည်ဒီလူနာကိုကြည့်ခဲ့တာအဲဒါမဲ့လည်းကျွန်တော်တို့ကနှာခေါင်းမှာအများတန်းကျွန်တော်တို့ကနှစ်ခုတက်ပါတယ်ဆိုတော့ကျွန်တော်တို့ထိုးထားပြီးတဲ့လူတွေလည်း expose ဖြစ်ပါတယ်ကျွန်တော်တငယ်ချင်းတွေလည်းတချို့လူတွေယောဂလက္ခဏာပြပါတယ်ဘာဖြစ်လို့လဲဆိုတော့နံပါတ်1ကတော့လက်မစေးဘူးနံပါတ်2ကတော့မားစေပါတွေကိုကျွန်တော် properly မတက်ဘူးကြာကျွန်တော်တို့မျက်မှန်တို့ခေါင်းစွတ်တို့ဒီလိုဝိယုံတွေတို့ကျွန်တော်တို့ကဘာမှမရှိပါဘူးဘာလို့ဒီလူနာယောဂလက္ခဏာမှာပြနေလူနာမှာမဟုတ်ဒါမဲ့လည်းယောဂလက္ခဏာပြနေလူနာနှာရီစီးတဲ့ချောင်းတွေဆိုးတဲ့လူနာကိုတော့ကျွန်တော်တို့ဒီလိုတော့တော့မကြည့်ပါဘူးအကုန်လုံးဝိယုံပြပြီးတော့မှကျွန်တော်တို့တွားကြည့်လေဆိုတော့ဟိုကိုဗစ်ဆိုတဲ့လူနာကိုရှောင်လွှဲလို့ရမှာမဟုတ်ပါဘူးဒါကတော့ကျွန်တော်နဲ့အတူတူဒီမနိုင်ငံမှာအလုပ်လုပ်နေတဲ့ဆရာဝန်သူနာပြုဆေးရုံမှာအလုပ်လုပ်နေတဲ့အလုပ်သမားတွေအကုန်ပေါ့နော်ဘာဖြစ်လို့ including ပေါ့ဒီမနိုင်ငံမှာရှိတဲ့အကုန်လုံးကကျွန်တော်နှိမ့်စင်နေမြလူတွေလူချင်းကျွန်တော်ကထိတွေ့နေရတာပါဆိုတော့ကိုဗီနာမှာရှိတဲ့လူတွေဒီယောဂလက္ခဏာမပြပင်မဲ့လဲသူတို့မှာကိုဗစ်ဆိုတာရှိခဲ့ရင်လည်းရှိခဲ့မယ်မရှိရင်လည်းမရှိဘူးပေါ့နော်ဒီလိုကိုဗစ်ရှိခဲ့ရင်တောင်မှဆေးထိုးထားတဲ့အတွက်ကြောင့်စနေတကြဒီလိုနှာခေါင်းကိုဆွတ်ထားတဲ့အတွက်ကြောင့်ကိုယ့်အကူကာကွယ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူတိုင်းလူတိုင်းမှာကာကွယ်ဆေးထိုးထားလို့လေယောဂမဖြစ်ဘူးဆိုတာမရှိပါဘူး။ငါယောဂရထားပြီးလို့နောက်ထပ်တစ်ချိန်ယောဂမဖြစ်တော့ဘူးဆိုတာလည်းမရှိပါဘူး။လူတိုင်းလူတိုင်းကဒီယောဂကိုဖြစ်နိုင်တဲ့အနေအထားရှိပါတယ်။ဆိုတော့ဒီလိုဖြစ်ကာကွယ်ဆေးထိုးထားရင်တော့ယောဂလက္ခဏာဖြစ်ရင်တော့မှလည်းဟိုနည်းနည်းလေးပဲပေါ့နော်။တစ်ရက်လောက်ပဲဖြားတာဖြစ်ခြင်းဖြစ်မယ်။နှစ်ရက်လောက်ပဲကိုယ်ရည်လက်တိခိုက်တာဖြစ်ခြင်းဖြစ်မယ်။တစ်ရက်လောက်ပဲနှုံပြီးတော့အစာမစားကျင်တာမျိုးဖြစ်ခြင်းဖြစ်မယ်။ပြီးွားလို့ရှိရင်အကောင်ပစိတိုင်းကိုပြန်ဖြစ်သွားတယ်။ဒါပေမဲ့လည်းကာကွယ်ဆေးကိုမထိုးခဲ့ဘူးအဝါလုံးနဲ့ယောဂါတို့ကြောက်ကတ်ယောဂါတို့စီဂျိုယောဂါတို့များရှိခဲ့လို့ရှိရင်ကိုဒီ10ရက်17ရက်လောက်ထိဒုက္ခရောက်သွားနိုင်တဲ့အခြေအားတစ်ခုတော့ရှိနေပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
COVID-19 ကာကွယ်ဆေးထိုးကြဖို့ဒီတိုက်တွန်းလိုက်တဲ့ကူးစက်ရောဂါအထုကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ FEB ကတိုင်းရင်းသတင်းတောက်တွေတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတည်င်း၆တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ကြရမှာတွေကတော့ရှမ်းပြည်နယ်မှာအာဏာသိမ်းမှုကြောင့်ဆန္ဒပြပြီးဖမ်းဆီးခံရသူတွေထဲက35ဦးပဲလွတ်မြောက်လာပြီးတော့အဲ့ဒီထဲကသတင်းသမား2ဦးသာပါဝင်ပါတယ်။ချင်းပြည်နယ်ဟာခနဲ့ဖလန်ဘတ်မှာစစ်ကောင်စီတပ်ကအင်အား1000ထက်မနည်းထပ်ပြီးအင်အားဖြည့်လှုပ်ရှားနေလို့ဒေသခံလူထုကာကွယ်ရေးတပ်နဲ့တိုက်ပွဲတွေနေ့တိုင်းဖြစ်ပွားနေပါတယ်
။ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။အာဏာသိမ်းမှုကိုစန့်ကျင်တဲ့နိုင်ငံရေးအကျဉ်းသား1300ကျော်အမှုရင်ဆိုင်နေရသူ4300ကျော်ကိုအော်တိုဘာလ18ရက်ကစစ်ကောင်စီလွတ်ပေးလိုက်တဲ့အထက်မှာမွန်ပြည်နယ်က250ကျော်ပါဝင်ပါတယ်။မွန်ပြည်နယ်ကလွတ်လာသူ251ဦးမှာမော်လမြိုင်တက္ကသိုလ်ကျောင်းသား25ဦးပါဝင်တယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများသမက်ကကထုတ်ပြန်ပါတယ်။လွတ်လာသူတွေဟာတထုံအကျဉ်းထောင်မော်လမြိုင်အကျဉ်းထောင်နဲ့ကြိုက်မရုံးအကျဉ်းထောင်တို့မှပုံမှန်905ကကြီးနဲ့ဖမ်းဆီးပစ်ဒဏ်ပေးခံရသူတွေနဲ့အမှုရင်ဆိုင်နေရသူတွေကိုအမှုပိတ်သိမ်းပြီးလွတ်ပေးခဲ့တာဖြစ်တယ်လို့သိရပါတယ်
။ရှမ်းပြည်မှာတော့အာဏာသိမ်းမှုကြောင့်ဆန္ဒပြပြီးဖမ်းဆီးခံရတဲ့သူတွေထဲမှာပြန်လွတ်လာသူ36ဦးမှာတတိယမတဦးတာပါဝင်ပါတယ်။လက်ရှိထောင်ထဲမှာနိုင်ငံရေးတမတတိယမအများအပြားကြံရှိနေပါသေးတယ်။ဆန္ဒပြမှုကြောင့်ဖမ်းဆီးခံရပြီးပြန်လွတ်မြောက်လာတဲ့ထဲမှာရှမ်းပြည်မြောက်ပိုင်းလားရှိုးမြို့ကရှမ်းလူငယ်ဖွဲ့ဝင်လူငယ်ဆိုင်းဆိုင်ဝမ်ဦးအပါဝင်မိုင်းရဲတန်ရန်စားတဲ့လူငယ်တွေလည်းပါဝင်ပါတယ်။အောက်တိုဘာ16ရက်နေ့ကလွတ်မြောက်လာတဲ့တည်င်းသမားကတော့တာချီလိတ်ညူအေဂျင်စီကကိုကျော်စင်ဟင်းဖြစ်ပြီးဖမ်းဆီးခံထားရတဲ့ကမ္ဘောဇတန်ရှိပြည်မြေတည်င်းဌာနတွေကရှမ်းပြည်ကတည်င်းထောက်12ဦးကတော့စစ်ကောင်စီထောင်ထဲမှာကြံရှိနေပါသေးတယ်
အနာသိန်းနှဆကစစ်ကောင်စီကရခိုင်တပ်တော်အေအေနဲ့ဆက်ဆက်ပြီးဖမ်းဆီးအပြစ်ပေးတဲ့လူထု114ဦးအမှုရင်ဆိုင်နေရဆဲ55ဦးကိုလွတ်ငင်းချမ်းသာခွင့်နဲ့ပေးလိုက်တယ်လို့ဆိုပါတယ်။အော်တိုဘလ15ရက်မှာလွတ်ပေးခဲ့တာလို့ဆိုပါတယ်။အခုလွတ်မြောက်လာသူတွေဟာကြောက်ဖြူအချင်းထောင်က39ဦးစစ်တွေအချင်းထောင်က9ဦးနဲ့မြောက်ဦးရဲစခန်းက10ဦးတို့ဖြစ်ကြပြီးသူတို့ဟာအကြမ်းဖက်မှုဥပဒေပုံမှန်50ကကြီးစမြင်စွဲည52ကကြီးတို့နဲ့တရားစွဲဆိုခံရသူတွေဖြစ်ကြပါတယ်အကြမ်းဖက်မှုတွေနဲ့မတရားဖမ်းဆီးခံရသူတရားခန့်ရှိနေသေးပြီးအလုံးလွတ်မလာသေးတဲ့အတွေ့အားရမှုမရှိဘူးလို့လူခွေရင်မြင့်တင်သူများကွန်ရက်ဒါရိုက်တာဦးမြတ်ထွန်းကပြောပါတယ
်ချင်းပြည်နယ်ဖလားမဟာခါဘက်မှာစစ်ကောင်စီတပ်စစ်တီအင်အားကားကြီးအစီး50ကျော်နဲ့တန်ချက်ကကားတွေနဲ့အတူစစ်အင်အားထောင်ကနန်းထပ်မံဖြည့်လာလို့လူထုနဲ့လူထုကာကွယ်ရေးတပ်ကိုအပြင်းထန်ချိန်မုံမှာကိုချင်းဒေသခံတွေကစိုးရိမ်နေကြပါတယ်အောက်တိုဘာ12ရက်နေ့ကစစ်ကောင်စီတပ်တန်ချက်ကကားတွေစစ်ကားကြီးတွေပါဝင်တဲ့စစ်ရင်တန်း50ကျော်ကစကိုင်းတိုင်းဘက်ကနေချင်းပြည်နယ်ဖလမ်းမြို့ဘက်ကိုရောက်ရှိလာတာလို့ဖလမ်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာချင်းပြည်နယ်ဖလမ်းဟာခအကြတက်လာစဉ်ချင်းတူထုကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားမှုတွေကြောင့်ကျေးရွာတချို့မြေလောင်ခံရတာတွေရှိနေပါတယ်အဲ့ဒါကြောင့်ကျေးရွာရှိရာကလူထု3000ကျော်ကနေရက်ကနေထွက်ပြေးတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်း KNU ထင်းချုံနယ်မြေရွာတိကျွာမှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေသခံတွေထွက်ပြေးတင်းရှောင်ရင်နေအိမ်မီးရှို့ပစ်မယ်ဆိုပြီးချင်းချောက်တာတွေရှိကြောင်းဒေသခံတွေကပြောပါတယ်။စကခ73လက်အောက်ခံချင်းမြန်တပ်ရဲအမှတ်996နဲ့96တုံညာတို့ကရွာသားတွေကိုချင်းချောက်ထဲတာပါ။ဒီအော်တိုဘာလအတွင်းKNU KNLA နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲနေ့စဉ်ဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်စစ်ကောင်စီဘက်ကအယောက်20ကျော်သေဆုံးပြီး30ကျော်ဒဏ်ရာရရှိတဲ့အတွက်ကျေးရွာဘက်ကိုစစ်ကောင်စီတပ်ဘက်ကလက်နက်ကြီးအလုံး100နီးပါးပစ်ခတ်လို့လူနေအိမ်ပျက်စီးမိလောင်မှုတွေရှိနေတယ်လို့ KNLA ဘက်ကပြောပါတယ်
အခု
ုတင်လော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကိုတိုင်းပြည်အကြမ်းဖက်မှုဖြစ်ဖို့ထောက်ပံ့ပေးနေတဲ့အဖွဲ့အစည်းဖြစ်တယ်လို့သတင်းစာမှာထုတ်ပြန်ကြေညာပေမဲ့နိုင်ငံရေးစကားဝိုင်းမှာတိုင်းပြည်အရေးဖြေရှင်းဖို့တနိုင်ငံလုံးအဖြစ်ခတ်ရစေးရေးစာချုပ် NCA ကပဲတခုတည်းသောလမ်းကြောင်းဖြစ်တယ်လို့ RCSS ခေါင်းဆောင်ကပြောဆိုလိုက်ပါတယ်တိုင်းပြည်ရဲ့လူထုအာဏာကိုတပ်မတော်ကသိမ်းပိုက်လိုက်ကြတဲ့က NCA ပျက်စီးသွားပြီလို့လည်းဝေဖန်ခံနေရတဲ့အချိန်ဗိုလ်ချုပ်ကြီးရွတ်စစ်ကဘာကြောင့်အခုလိုမျိုးပြောဆိုပါသလဲဒီအကြောင်းကိုတော့နမ်ဖော်မ်ကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်
အော်တိုဘာလ၁၂ရက်နေ့ကအာနာသိန်းစစ်ကောင်စီတပ်ပိုင်မြန်မာအလင်းတင်းစာမှာအပြစ်ရထားတဲ့ချင်းအမျိုးသားတပ်ဦး CNF ၊ကရင်အမျိုးသားအစည်းအရုံး KNU ၊ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ဟာအကြမ်းဖက်မှုတွေပေါ်ပေါက်စေဖို့ကိုယ်တိုင်ပါဝင်လှုပ်ဆောင်နေတယ်လို့စွပ်စွဲလိုက်တဲ့အချိန်နေပြည်တော်မှာကျင်းပတဲ့၆နှစ်ပြည့်တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးအချိန်မှအခမ်းအနားတက်ဖို့ RCSS ကကိုယ်စားလှယ်တွေဆင်လွတ်ခဲ့ပါတယ်ဒီအကြောင်းကို RCSS ခေါင်းဆောင်ဗိုလ်ချုပ်ကြီးရော့စုက
စကားနဲ့အခုလိုပြောပါလေ NCA မပြေးပါဘူးဖတ်တူတာတဲ့ကွာ
NCA ရဲ့အနိတာရကိုကြည့်ရင်တအားကောင်းပါတယ်ဥဆောင်လုပ်နေတဲ့သူပဲမကောင်းတာတချို့ကပြောတယ် NCA ကမကောင်းဘူးတဲ့အမှန်တော့နိုင်ငံရေးစကားဝိုင်းစီရောက်အောင်တွားနိုင်ဖို့တွန်းပို့နိုင်ဖို့က NCA လမ်းကြောင်းတစ်ခုပဲရှိတယ်ဘာကြောင့်လဲဆိုတော့အဲ့ဒီမှာလွတ်တော်ပါတယ်တဏ္ဍာန်တွေပါတယ်နိုင်ငံတကာအဖွဲ့အစည်းကြီးတွေပါတယ်အင်အားကြီးတဲ့နိုင်ငံတွေလည်းအတိတ်တည်းတွေပါတယ်လေတီဟာကိုတိလို့တမ်တော်ကအာနာသိမ့်ပေမဲ့ NC ကိုလက်မလွတ်ဘူးဆက်ကင်ထားတယ်လက်ရှိမဆွေးနွေးနိုင်တဲ့ညောင်မှာဆွေးနွေးဖို့နေရာလေးရှိထားရင် SC ကိုဥတီတွားလို့ရတယ်လက်နဲ့နဲ့ဖြည့်ရှင်းတော့တိတဲ့အတိုင်းပဲတိုင်းပြည်ပဲမွဲပြာကြွားသွားမယ်ဖြည့်ရှင်းဖို့လည်းပို့ခက်သွားပါလိမ့်မယ်
တိုင်းနာလက်နက်ကင်ဒေါ်လာရဲ့အဖွဲ့အစည်းတွေဟာလက်နက်ကင်လမ်းစဉ်နဲ့ပဲအတိကတိုက်ပွဲဝင်လာခဲ့ပေမဲ့နောက်ဆုံးမှာတော့အစိုးရလည်းမနိုင်ဒေါ်လာရဲ့အဖွဲ့အစည်းတွေလည်းမနိုင်ဖြစ်ပေါ်နေတဲ့အနေအထားမှာနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းမှာနိုင်ငံတကာအဖွဲ့အစည်းတွေကြားဝင်ဖြည့်ရှင်းပေးဖို့ဒီအခြေအနေကဖြစ်လာနိုင်မလားဗိုလ်ချုပ်ကြီးရော့စုကရှမ်းစကားနဲ့အခုလိုဆက်ပြောပါတယ
်အမှန်ကအုံးမှာဘာမှလုံးလိုက်တဲ့လဲကဘာချင်း
ကျွန်တော်တို့မမေ့တင်လာကနိုင်ငံတကာမှာကုလသမဂ္ဂ UN အဖွဲ့အစည်းရှိတယ်သူကအရေးကြီးတဲ့နေရာမှာရှိနေတယ်ဆိုတာပေါ့တိုင်မဲ့သူတို့ကိုမျောပြီးကျွန်တော်တို့တိုင်းပြည်အရေးကိုလာဖြေရှင်းပေးဖို့ဆိုတာလည်းမဟုတ်ပါဘူးကြည်လေပါလွဲဆိုတော့တပ်မတော်ကကျွန်တော်တို့ဌာနချုပ်လွယ်တိုင်လန်းလွယ်ကော်ဝမ်းကိုလက်နဲ့ကြီးနေလာပြစ်တယ်တိုက်ပွဲထဲမှာပါဝင်တော့အောင်သူတို့အကွက်ထဲရောက်တော့အောင်ဆဲခေါ်တဲ့တဘောပဲဒါကိုကျွန်တော်တို့ကသူတို့ဆင်ထားတဲ့အကွက်ထဲမဝင်ပါဘူးလက်နဲ့ကင်လန်းစင်နဲ့တိုင်းရင်းသားပြည်သူတရက်လုံးစုပေါင်းတိုက်ခိုက်တယ်ဆိုတာနှစ်ပေါင်း60 90ဒေါ်လာရေးခီးမှမရှိခဲ့ဘူးပါဘူးအလုပ်လည်းမဖြစ်လာခဲ့ပါဘူးအမှန်တော့စုပေါင်းဖြည့်ရှင်းဖို့က DNCA လမ်းကြောင်းပဲရှိတယ်။ဒီထဲမှာစုပေါင်းပါဝင်ပြီးတော့နိုင်ငံရေးစကဝိုင်းမှာသွားရောက်ပြုတ်ပင်ဖို့လိုတာလေ
။ပေါ်ချုပ်ကျော့စုဦးဆောင်တဲ့ရှမ်းပြည်တပ်မတော် RCSS SSA ဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ဒိုင်းနာလက်နက်ကင်ဆဲဖွဲ့ကစုပေါင်းဖွဲ့စည်းထားတဲ့နိုင်ငံရေးဦးဆောင်အဖွဲ့ PPST မှာပါဝင်ထားပါတယ်။အဲ့ဒီထက်ကချင်းမျိုးသားတပ်ဦး CNF ၊ကရင်အမျိုးသားအစည်းအရုံး KNU KNLA ရဲ့တပ်မဟာအများစုတို့ကတော့နိုင်ငံတော်အာဏာသိမ်းပိုက်ထားတဲ့မြန်မာတပ်မတော်ကိုခုခံတိုက်ခိုက်နေတဲ့လူထုကာကွယ်ရေးတပ် PDF နဲ့ပူးပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်နေပါတယ်
။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ပေါ်မှာရှိတဲ့စစ်ဘေးရှောင်ပြည်သူတွေကိုအထောက်ပံ့တချို့ပေးအပ်ပြီးနေရက်ပြန်ခိုင်းဖို့ပြည်နယ်စစ်ကောင်စီဘက်ကစီစဉ်ဆောင်ရွက်မှုရှိလာပြီးမြဲစစ်ဘေးရှောင်ပြည်သူတွေကတော့နေရက်ကိုမပြန်ဝန်းကြပါဘူး။မိမိရက်ရွာပြန်ဖို့ဘာကြောင့်အခုလိုမျိုးကြောက်ရွံ့စိုးရိမ်နေကြတာလဲ။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးတော့ဆိုင်းမန်ကတင်ဆက်ပေးထားပါရရှင်
ပလဲဝမြို့အခြေစိုက်ခရယာ29တိုက်ရင်မှုကပလဲဝမြို့စစ်ဘေးရှောင်စခန်းတာဝန်ရှိသူတွေကိုမြို့နယ်သူတွေအုပ်ချုပ်ရေးမှူးရုံးမှစက်တင်ဘာလကုန်ပိုင်းကအစည်းအဝေးခေါ်ယူပြီးနေရက်ပြန်ဖို့ဖိအားပေးခဲ့ပေမယ့်အခုတက်သည့်နေရက်ပြန်ဖို့ဒေသခံတွေအဆင်မပြေသေးပါဘူးရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲကြောင့်ပျက်စီးသွားတဲ့နေအိမ်တွေပြန်လည်ဆောက်လုပ်ပြုပြင်ဖို့စစ်ဘေးရှောင်တွေအတွက်ထောက်ပံ့ကြေးငွေကိုအောက်တိုဘာ19ရက်နေ့ကပေးအပ်မှုတချို့ရှိပါသေးတယ်လို့အမည်မဖော်လိုတဲ့ပရဝါစစ်ရှောင်တဦးကပြောပါတယ
်ပစ္စည်းတဲ့အိမ်က9,800,300ပြုပြင်းတဲ့ဟာက3,800,600ကျွန်တော်အပ္ပစာရပြီဆိုတော့အိမ်မှာအိမ်ပြုပြင်းတဲ့ဟာရှိလို့ရှိရင်အိမ်ပြုပြင်းမယ်အပြည့်ဆောင်မယ်အပြည့်ဆောင်မယ်ဆိုမှပြောတယ်ရက်ပေါင်းတစ်ချီခွန်ပြူလေခရာအယောမှာပြန်မှကျွန်တော်ကရက်ပေါင်းတစ်ချီကြမှာအဲ့အပြီးဆောက်ရမယ်အဲ့မှာမှတ်တမ်းတဲ့ပုံပါလို့ဒီကြီးကြောင့်မှတ်တမ်းတဲ့ပုံပါရဲမှာပြန်မှတင်ကြရမှာ
Let's see, Mano, Blair one unit, sit base on Jay or Retega, in Hansu Bong Gotown Nibaha, sit on see a top one Jim with Yashi Kajabi, with Jim alone, Lamuri, John Janet, sit base on in Hansu, go Roma Pain and Debulo to look up your barre. Sit on see up the chassis, ye car top one bemo machine at where near Piandeca, Kepi Lama go so in Bubani Jare, Lucy Patient Uga Kuru tap your barre. ကောင်းတင်းစီရအရာကဖက်ချီလို့ရှိနေပုံကိုလက်ရှိအစိုးရကကျွန်တော်တောင်ပေါ်သားဆိုတော့ခုနွန်ပါဒီဇင်ဘာဆက်တောင်ရစခုတော့မှာတဲ့အဲ့အချိန်မှာကျွန်တော်ကိုဆက်လက်ပြီးမှကိုလို့ရှိရင်ကျွန်တော်တို့ဒီနေ့ဒီရောက်ချင်းပြန်ပါဘလဲဝမ်မြို့နယ်ထဲမှာလွန်ခဲ့တဲ့2018ခုတုန်းကရခိုင်တပ်တော်အေအေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲပြင်းထန်ဖြစ်ပွားမှုကြောင့်တောင်းနေချီတဲ့ဒေသခံပြည်သူတွေဟာဘလဲ Brewa Dita Khanda Uga Pyo Bare.
Oh, Wapo, Lopo Ganpo Hale, Mlevu, no. Dilo Pesha Shien Doma, we Sa Po Haga Le Mlevu Lidu Chena, no. Oh, Tanya Lopo Shien Do, Aku Ma, Ako Ba, No Ba Shio, Dilo Tanya Kobo Atena Hote Le. Tanya Yee Chene Ga, Nye Chan, Nye Twa Bido, Mishi Bebu Sura Le, Chena Ba Khin Le Sura Le, Mati Dele Chema Ro.
ဒီတော့ပေါ်ဂရမ်မှာမလုပ်ချင်ဘူးပေါ့။ပြန်ခန်းတာတော့ဒီမှာအနေနဲ့တော့ဟိုမသိတော့တဲ့ဘူးလို့နေတယ်။ပလဲဝမြို့ပေါ်မှာစစ်ပေးဆောင်စခန်း၅ခုရှိပြီးတော့အင်ထောင်စုပေါင်း�1000နေရာကျော်လူဦးရေ6000နီးပါးခန့်စစ်ပေးခေါ်လုံးနေကြရဆဲဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ အနာသိမ့်မှုကြောင့်စစ်ကောင်စီဖမ်းဆီးထားတဲ့မွန်ပြည်နယ်ကတက်ကြွကြောင်းသားအများပြားမှာမော်လမြိုင်တက်ကြွကကြောင်းသူကြောင်းသား25ဦးလွတ်မြောက်လာပါတယ်။ချင်းပြည်နယ်ဟာခါနဲ့ဖလန်းဖက်မှာစစ်ကောင်စီတပ်ကအင်အား1000ထက်မနည်းထပ်ဖြစ်လှုပ်ရှားနေလို့ဒေသခံလူထုကကွယ်ရေးတပ်နဲ့တိုက်ပွဲနေ့တိုင်းဖြစ်ပွားနေပါတယ်။တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေသကတိုင်းသာသတင်းထောက်တွေအပတ်စဉ်တင်
တိုင်းရင်ဒေသကသတင်းနေနဲ့အဖြစ်အပျက်တွေကိုစူးစီးပြီးတော့တင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ခဏအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့ကြာသာပတင်းနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဇော်ဝင်းလိုက်တလဲပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုဟာမြန်မာစစ်ကောင်စီရဲ့လှုပ်ရွက်တွေပြောင်းလဲလာအောင်နောက်ထပ်စီးပွားရေးအရာဘယ်လိုဖိအားပေးထပ်တိုးလှုပ်ဆောင်မလဲဆိုတာစဉ်းစားနေရတဲ့အလဲအပြောင်းကာလတစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Shulley ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့မူဝါဒရေးရာအတိုင်ပင်ခံဖြစ်တဲ့ Derek Shulley ဟာဘရူနိုင်းနိုင်ငံမှာကျင်းပမဲ့အာဆီယံအစည်းအဝေးမစခင်ထိုင်းနဲ့စင်ကာပူတို့ကိုတွားရောက်ပြီးနောက်အင်ဒိုနီးရှားနိုင်ငံကိုရောက်နေတဲ့အချိန်မှာAP သတင်းဌာနကိုပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်စင်ကာပူနိုင်ငံဟာမြန်မာစစ်ကောင်းတော်နေငွေထုတ်ငွေသွင်းလောက်ရခက်ခဲအောင်ဖိအားပေးလှုပ်ဆောင်နိုင်တဲ့အခွင့်အလမ်းရှိကြောင်းလဲ Derek Shulley ကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဆိုးဝါးလာနေတာမို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ဆယ်စုနှစ်တည်းနဲ့ချီပြီးကျင့်သုံးလာတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွဲရေးမူဝါဒအပေါ်ပြန်တုံ့သက်တင်တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာပြည်ရေးဟာပြည်တွင်းနဲ့ဒေသတွင်းအပေါ်တက်ရောက်မှုရှိနေတာမို့ကြာနဲ့အာဆီယံနိုင်ငံရဲ့ကိုယ်နိုင်ငံရဲ့စိုးရိမ်မှုကိုအတိအမှပြုသင့်တယ်လို့ဒီကနေ့ပြုလုပ်တဲ့မြန်မာလူခွင့်ရေးဆိုင်ရာအွန်လိုင်းဆွေးနွေးပွဲတစ်ခုအတွင်းမှာမလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကပြောသွားတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပကတွေပြည်လဲရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့တန်တမာရေးအရပုံမှုဖိအားပေးလှုပ်ဆောင်ဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ဘာသာရေးနဲ့တခြားလွတ်လပ်ခွင့်ချိုးဖောက်ခံရတဲ့ကိစ္စတွေကိုအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်အစီအစဉ်နဲ့အလေးပေးဆောင်ရွက်ပေးဖို့အောက်တိုဘာ20ရက်ရက်စွဲနဲ့လူခွင့်ရေးအဖွဲ့ပေါင်း68ဖွဲ့နဲ့လူပုဂ္ဂိုလ်15ဦးတို့ကလက်မှတ်ရေးထိုးတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ COVID-19 တက်တရလိုက်တဲ့ခံရဆဲဖြစ်တဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲဆန်းသတ်မှုပေါင်း13,805 ခုကိုပြုလုပ်ခဲ့တာမှာ638ဦးမှာရောဂါပိုးကူးစက်နေတာတွေ့ရတယ်လို့စစ်ကောင်စီကြမ်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းတွေ့ရှိမှုတွေအရပိုးတွေ့ရခိုင်နှုန်း 4.95 ရခိုင်နှုန်းရှိကြောင်းကြမ်းမာရေးဌာနကတရားဝင်ထုတ်ပြန်တာကြောင့်ဒါဟာ COVID-19 တတိယလိုင်းစတင်တဲ့အချိန်ကစလို့ ပထမဆုံးအကြိမ်အဖြစ်900ခန့်လောက်ကိုရောကျသွားတာဖြစ်ပါတယ်ခင်ဗျာ
။အောက်တိုဘာလ22ရက်နေ့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ Bill Andrek နဲ့PJ Elias တို့ဖြစ်ပါတယ်ရှင်ကျမကစုမမဒီညအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VO American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကိုအစည်းအဝေးပြီးပြီးချင်းည10နာရီကနေ11နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ် VO ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်